Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည်စုံတဲ့နေ့တည့်ရက်အစဖြစ်ကြပါစေခင်ဗျာ။ VOA American နဲ့2019ခုနှစ်ဩဂုတ်လ31ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 48တို့ကနေစတင်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်ပါပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ပတ်သတင်းတွေကိုဦးကျော်စံသာနဲ့ကျွန်တော်ကြော်ကြသိမ်းပြောပြမှာပါ။နောက်ကိုရီးယားချင်းချောင်းမှုကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့အပေါ်အမေရိကန်သမ္မတနဲ့ကာကွယ်ရေးဝန်ကြီးတို့ရဲ့ပြောဆိုချက်တွေကွဲလွဲနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးအရေးပေါ်တကယ်ပိအစည်းအဝေးတစ်ခုလုပ်ပါတယ်။ရိုဟင်ဂျာလူကုကုကိုခေါ်ကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအမေရိကန်ကိုတိုက်တွန်းပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ကလက်ရှိတင်းမာမှုတွေကိုနိုင်ငံတကာရဲ့နားလည်မှုရအောင်မြန်မာတန်ကိုယ်စားလှယ်အဖွဲ့ကစ조사ဆောင်ရွက်နေတယ်လို့ဆိုပါတယ်။
မနိုင်ပြောလို့ရှိရင်တော့ကျွန်တော်လုပ်နေတဲ့ဟာတော့နိုင်ငံအများစုကတော့လက်ခံတယ်သဘောလဲပေါက်တယ်ပေါ့နော်ရှုပ်ထွေး
ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးဖာတိုဆန်ပြောကြားသွားတာပါဒီသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာရခိုင်ပြည်နယ်ဆိုင်ရာအကြောင်းအရာတွေကိုဇက်တိုက်တင်ဆက်ဖို့ရှိသလိုထိုင်းနိုင်ငံခိုတောင်ကျွန်းလူသားမှုနယ်ပတ်သက်လို့နောက်ဆုံးအခြေအနေကိုလည်းသိရမှာပါအခုတော့ကြာသပတေးနေ့မနက်ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာတို့ကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားကပယ်ထင်းထုံးကျင်တဲ့နျူကလ িয়ার လက်နက်အစီအစဉ်တွေရှေ့ဆက်တူပြီးလုပ်နေတဲ့အပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကာကွယ်ရေးဝန်ကြီးတို့ရဲ့ဗိုလ်ထူးလေးကပြောဆိုချက်တွေဟာကွဲလွဲနေပါတယ်။မြောက်ကိုရီးယားရေကမ်းတွေဖြည့်ရှင်းတဲ့နေရာမှာအမေရိကန်တွေတန်တမာရင်းနီလန်ကုံဆုံးသွားတယ်ဆိုတာမရှိဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအလေးနဲ့ပြောပါတယ်။စကားပြောတာကအဖြေမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအဲ့လိုပြောတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်တာနဲ့ပတ်သက်ပြီးသမ္မတထရမ့်က Twitter လူမှုကွန်ရက်မှာဗိုလ်ထူးလေးမနေ့ပိုင်းကရေးခဲ့တာနဲ့ပတ်သက်ပြီးတော့မေးတာကိုဝန်ကြီးမက်ဒစ်ကပြန်ဖြေတာပါ။မြောက်ကိုရီးယားကအင်္ဂါနေ့မှာဂျပန်နိုင်ငံကိုကြော်ပြီးတော့ပယ်ထင်းထုံးကြီးတစ်စင်းပြစ်လွတ်ဆန်းသက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားနဲ့စကားပြောနေခဲ့ပြီး25နှစ်ကြာအောင်ငွေညှစ်တာကိုပေးနေခဲ့ပါတယ်။စကားပြောတာဟာအဖြေမဟုတ်ပါဘူးဆိုပြီးသမ္မတထရမ့်က Twitter မှာရေးတာပါ။မြောက်ကိုရီးယားကိုရင်ဆိုင်ဖို့နီလန်အားလုံးကိုထက်သွင်းစဉ်းစားနေတယ်လို့ပြောခဲ့ပြီးနောက်တည့်မှာပဲသမ္မတထရမ့်ကအခုလိုရေးတာဖြစ်ပါတယ်။
Texas ကြီးနေ Houston မြို့ကိုရေလွှမ်းပြီးထောင်ထဲချရဲလူတွေအိုအိမ်ပြစ်ထွက်ခွာစေခဲ့တဲ့ Harvey Lemonine ဟာဗိုလ်ထူးနေရကုန်းတွင်းကိုတကြော့ပြန်ဝင်ရောက်ပြီးအရှိတ်နဲ့အင်ဂျီန Louisiana ပြည်နယ်တို့စီရွေးရှားအပြောတော်ပဲရှိနေပါတယ်။ Lemonine တန်းကြောင့် Houston မြို့မှာအိမ်တွင်းပိတ်မှုနေသူတွေရှိနေဆဲဖြစ်ပြီးရှင်ရီတွေလည်း၄ဘယ်လောက်အထိမြင့်တက်နေဆဲဖြစ်ပါတယ်။အမိမေလုံခြုံရေးဌာနယာယီဝန်ကြီး Ellen Duke ကတော့ Texas ပြည်နယ်ရဲ့ဒီဘေးအန္တရာယ်ပြန်လည်ထူထောင်ရေးအတွက်ဘ ਹੁ အစွာနှစ်ရှည်လှုပ်ဆောင်ရမယ်လို့ဆိုပါတယ်အခုအချိန်တည်းမှာတော့အသေးအပြောက်မရှိအောင်ကယ်ဆယ်ရေးလှုပ်ဆောင်နေရဆဲအစ်စ်မှာပဲရှိသေးတယ်လို့အရေးပေါ်စီမံမှုဌာနအကြီးအကဲကဆိုပါတယ
်ဟာဗီဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးရတဲ့တံမိုးကိုစွမ်းအင်ကုမ္ပဏီတွေအိမ်ပိုင်ရှင်တွေစသည်အားဖြင့်တွက်ချက်နေကြပါပြီမုန်တိုင်းနောက်ဆက်တွဲသရောက်မှုအနေနဲ့ဓာတ်ဆီဒီဇယ်ဆီဈေးတွေတက်နေပြီးအမေရိကန်စီးပွားရေးတိုးတက်မှုနှေးသွားနိုင်ပါတယ်တက္ကသပြည်နယ်နဲ့တခြားနေရာတွေကရေနံတန့်စင်ဆက်ယုံတွေနဲ့ရေနံထုကန်တာနဲ့ဆက်ဆက်တဲ့တခြားလုပ်ငန်းတွေရေကြီးနေတာကြောင့်ပိတ်လိုက်ရတာနဲ့အမျှဓာတ်ဆီနဲ့ဒီဇယ်ဆီဈေးနှုန်းတွေနှစ်နှစ်အတွင်းအမြင့်ဆုံးဈေးအထိတက်သွားပါတယ်။အမေရိကန်ပြည်ထောင်စုမှာရေနံတန့်စင်နှိုင်စွမ်းအားရဲ့လေးပုံတစ်ပုံနီးပါးပိတ်သွားပြီလို့ရေနံလုပ်ငန်းကျွမ်းကျင်သူတွေကပြောကြတာကြောင့်အနာဂတ်မှာရေနံအဝင်အခြေအနေနဲ့ဈေးတက်မဲ့အပေါ်စိုးရိမ်လာကြတာပါ။ရေနံတန့်စင်ဆက်ယုံတွေပိတ်လိုက်တဲ့အတွက်ဝယ်လူကကျသွားတာကြောင့်ရေနံစင်းဈေးကကျသွားပါတယ်။လောင်စားစီဈေးတက်တာယာယီပဲဖြစ်မယ်လို့ကျွမ်းကျင်သူတို့ကသုံးသပ်ပေမဲ့ကမ္ဘာအကြီးဆုံးရေနံတန့်စင်ဆက်ယုံတို့ဘယ်လောက်ပျက်စီးသွားရဲဆိုတာအသေးအချာမသိရသေးဘူးဆိုတာကိုတော့သတိပေးပါရစေ။ရေကတက်နေစေရှိပြီးတာဝန်ရှိသူတွေအနေနဲ့လည်းလူတွေကိုကယ်ဆယ်ဖို့အာရုံစိုက်လို့နေရတာကြောင့်ပျက်စီးမှုအခြေအနေကိုမဆန်းစင်နိုင်သေးတဲ့အတွက်ဟာဗီးမုန်တိုင်းကြောင့်ဘယ်လောက်ပျက်စီးဆုံးရှုံးသွားရဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကနဦးခံမှန်းချက်တွေကမျိုးမျိုးဖြစ်နေပြီးဒေါ်လာဘီလီယံပေါင်းများစွာအထိဆုံးရှုံးနိုင်တယ်လို့ခန့်မှန်းကြတာတွေလည်းရှိပါတယ်။
လက်ဗနနိုင်ငံကနေအီရတ်နေဆက်ကိုသွားနေတဲ့ IS တပ်ခိုက်ရေးသမားတွေရဲ့မော်တော်ယာဉ်နှံတစ်ခုကိုဟန်တာပစ်ဆို့ဖို့အတွက်အမေရိကန်ဥဆောင်တပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ IS တပ်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေစုစုပေါင်းလူ600ကျော်စီးရီးယားနဲ့လက်ဗနနယ်စပ်နားမှာပိတ်မိနေတာကို Hezbollah အဖွဲ့လက်ဗနအစိုးရနဲ့စီးရီးယားအစိုးရတို့ကသဘောတူညှိနှိုင်းပြီးသဲယူပို့ဆောင်ပေးခဲ့ကြတာဖြစ်ပါတယ်။ဒီလိုရကြောင့်နေဆက်ဒေသမှာ Jihad Warrior တွေတိုက်ခိုက်မှုကူဆက်လာနိုင်တယ်ဆိုပြီးအမေရိကန်နဲ့မဟာမိတ်အီရတ်တို့ကဒေါသဖြစ်ခဲ့ကြပါတယ်။ IS2 ဟာကမ္ဘာအန္တရာယ်ဖြစ်ပြီးဒီအကြမ်းဖက်သမားတွေကိုတနေရာကတနေရာကိုပြန်လည်နေရာရွှေ့ပြောင်းပေးခြင်းဟာပြဿနာအတွက်အဖြစ်မဟုတ်ဘူးလို့ညွန်မောင်းအဖွဲ့ကကြီးညာချက်မှာဖော်ပြထားပါတယ်။ IS တိုက်ဖြည့်ရေးမဟာမိတ်ဆိုင်ရာအမေရိကန်သမ္မတရဲ့စံတမန် Brett McGurk ကဒီအကြမ်းဖက်သမားတွေအီရတ်ကိုဘယ်တော့မှမဝင်ရောက်နိုင်အောင်ဒါမှမဟုတ်သူတို့ရဲ့ရိုင်းနှက်နေပြီးဖြစ်တဲ့ Caliphate ဆိုတဲ့အစ္စလာမ်နိုင်ငံတော်ကထွက်မပြေးနိုင်အောင်စစ်မြေပြင်မှာခြေမုံပစ်မယ်လို့လည်းသူက Twitter မှာရေးသားထားပါတယ
်။ UAE ဘဝိကတရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်။ဒီရေကနေကြာတာပရိမနေဖက်သတင်းများကိုဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ဘက်ကလက်ရှိတင်းမာနေတဲ့အခြေအနေကိုရောကြောင်းလုပ်ပြီးဂိုဗီယန်နန်ကော်မရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲပေါ်တော့အပါအဝင်ရေးရှိအဖြစ်ရှာတဲ့နယ်လို့ကုလသမဂ္ဂဆိုင်ရာပြည်ထောင်နိုင်ငံတမတ်ကြီး Matthew Rycroft ကပြောပါတယ်။ဗိုလ်ထုနေကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးလူညိုရင်းကောင်စီရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပပြီးတဲ့နောက်ပြည်ထောင်တမတ်ကြီး Rycroft ကသတင်းတော်တွေကိုအဲလိုပြောတာပါ။အစည်းအဝေးမှာဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။ရခိုင်ပြည်ဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးအများအယုံဆိုင်မှုရဖို့နဲ့လူညိုရင်းကောင်စီကတုံ့ပြန်ဆောင်ရွက်နိုင်ဖို့အရေးပေါ်အစည်းအဝေးခေါ်တာဖြစ်တယ်လို့အစည်းအဝေးခေါ်ယူဖို့ကမကထပ်ပြုတင်သွင်းတဲ့ပြည်ထောင်တမတ်ကြီးကအင်္ဂါနေ့မှာပြောခဲ့ပါသေးတယ်။မြန်မာတန်ဖွဲ့တွေအနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမှာတန်တမန်နီးလဲအရပြောဆိုရှင်းလင်းတာတွေပုံမှန်လိုလုပ်နေပြီးတော့အစိုးရကလက်ရှိလုပ်နေတာကိုနိုင်ငံအများစုကသဘောပေါက်လက်ခံထားကြတယ်လို့သူတင်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူစွမ်းက VOA ကိုပြောပါတယ်။ဒါနဲ့ပတ်သက်တဲ့သတင်းဆောင်မကူသတင်းတွေအပြီးထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
။သူတို့ခေါ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်စီမြန်မာဘက်ကမောင်းထုတ်နေတဲ့ကိစ္စရဆိုင်ရေးဖိအားပေးဖို့အမေရိကန်ပြည်ထောင်စုကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကတိုက်တွန်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာရေးသားထားပါတယ်။အာရှတိုက်တောင်ပိုင်းနဲ့အလယ်ပိုင်းရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံယာယီဝန်ကြီး Alice Wells နဲ့တွေ့ဆုံစဉ်ဝန်ကြီးချုပ်ဟာစီနာကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဲ့ဒီဒုက္ခသည်အများအပြားကိုစာနာစည်းနဲ့ခလုံငွင့်ပေးထားပြီးဒါဟာသူတို့နိုင်ငံအတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြောင်းလဲသူ့ရဲ့ပြန်ကြားရေးအတွင်းဝန်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားနိုင်ငံရေးအညာချင်းနှိုင်းဆွေးနွေးမှုစီးမစီးအမေရိကန်ဘက်ကမေးမြန်းတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ထမ်းတွေဟာမြန်မာအာဏာပိုင်ရဲ့အဆက်အသွယ်ရှိကြောင်းဝန်ကြီးချုပ်ကဆိုပါတယ်။အမေရိကန်လက်ထောက်ဝန်ကြီးကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆောင်ရွက်မှုတွေအပေါ်လွန်စွာနှိမ့်ထောင်းအားရရှိပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာစီနာကလည်းသူတို့မျိုးပေါ်မှာအကြမ်းဖက်ဝါဒကိုလုံးဝလက်သင့်မခံကြောင်းသူတို့မျိုးကိုအဆုံးချပြီးတခြားနိုင်ငံတွေအပေါ်တိုက်ခိုက်မှုတွေကိုလည်းခွင့်ပြုလိမ့်မယ်မဟုတ်ကြောင်းပြောပြခဲ့တယ်လို့ဆိုပါတယ်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကိုစက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာခီးစဉ်နဲ့လာရောက်ဖို့ရှိပါတယ်။ဒီလိုနိုင်ငံကအင်ရှင်ပြည်လက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့အထိတက်ပြီးတဲ့နောက်မြန်မာနိုင်ငံကိုခီးဆက်မှာပါ။ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ကိုမြန်မာနိုင်ငံမှာတရုတ်ရဲ့ဩဇာလွှတ်မှုမှုကြီးထွားလာနေတာကိုတံပြန်တဲ့အနေနဲ့မဟာဗျူဟာနဲ့စီးပွားရေးဆက်ဆံမှုတွေတိုးချဲ့ဖို့ကြိုးစားတဲ့ခီးစဉ်ဖြစ်မြင်ရပါတယ်။ဒါအပြင်မြန်မာနိုင်ငံကပဲမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းလာရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရှိထားတဲ့အချိန်လူညိုရင်းနဲ့ကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံကြားတိုးချဲ့ဖို့လည်းရည်ရွယ်ပါတယ်။ရခိုင်ပြည်နယ်မှာမကြာသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအိန္ဒိယကဖြစ်တင်ရှုတ်ချထားတာပါ။ဒါမှမဟုတ်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်ကလည်းဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်နဲ့တရုတ်နဲ့နယ်စပ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသတွေမှာလက်နက်ကင်ပုံကံမှုတွေကိုတိုက်ခိုက်တာမှာထောက်လိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါသေးတယ်
။အာရှတိုက်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုတို့နှိုင်းယှဉ်ခေါ်ဆိုကြတဲ့ရီမွန်မက်ဆီဆီစုကိုဒီနှစ်အတွက်သီရိလင်္ကာနိုင်ငံကစိတ်ဓာတ်မြင့်တင်ရေးကုသပေးသူတူစင်ကာပူကစီးပွားရေးသမားတူနဲ့ဖိလစ်ပိုင်နိုင်ငံအစိုးရအရာရှိဆောင်တူတို့စုစုပေါင်း9ဦးပူးတွဲရရှိသွားပါတယ်။သီရိလင်္ကာနိုင်ငံသူအသက်83နှစ်အရွယ်ဂက်စီချာမူဂန်ဟာနိုင်ငံတွင်းကစစ်ဘေးဒုက္ခသည်တွေကိုဘဝတစ်ချောင်းလုံးလိုလိုကပေးကူညီခဲ့ရင်စစ်ပွဲတွေရဆန်းရေးအတွက်လည်းပဲပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။စင်ကာပူနိုင်ငံသားထိုနီတီကတော့ထောင်နှင်းချီရဲ့စင်ရဲသားမိသားစုတွေကိုအစာအသောက်တွေပေးကမ်းကူညီနေသူဖြစ်ပြီးဖိလစ်ပိုင်နိုင်ငံသူလာလီယာဒလမ်မာကတော့သူမရဲ့ဒေသအစိုးရအတွင်းအဂတိလိုက်စားမှုလက်ပေးလက်ယူမှုပတ်ပြောင်းရေးအတွက်နှစ်ပေါင်း20ကျော်ကြိုးပမ်းလှုပ်ဆောင်ခဲ့သူဖြစ်ပါတယ်။ဒီကနေ့အဂုလာ31ရက်နေ့မှာစုကြည့်မြင့်မှာဖြစ်ပါတယ်ဒီစုကိုမြန်မာနိုင်ငံကရရှိခဲ့မှုသူတွေကတော့ဒေါ်တီတီလူး ulayong la fine sign ro sindia maung ka sowa ne ujo zu do su su paung 6 u phit par kya
philippines ya budget lu ngwe pya ni da yoba tatta ye ku ni de a ni ne ngwe pamana ku ne shwe chang de chu ko pyan pe chin ne lu philippines ana shin yang farina marco sian mi da su ga kan lan tha de chao philippines tamara rodrigo duterte ga pyo par de Magos Midazu Pine Pisit Chuku, Pianapian Piaki Sasa Ninaimbu, the Aluda, the Adujo, Hone, Ludongo, Yichabu, Sinsani, Lule, the Maraduda, Diga, Yobarakmia.
Direct from Washington, the voice of America, the away.
Jalabrinimine came to Dion and Gardrinio, Kuchojo Tine, Uchozanaru, Pepiake Jalabakmia, Viviani, General Gu, Tolini, the season of VUA, Facebook, Samian Hamale, Daya, Tolin, Pinivale. A good all, you can be near the Indian Satin Yamare. You can be near my Leshi Pinid, Dima Mugo, Yoja on Lupi. Yishi Pisha Tine, Luke, Gulan Magasanya, Pidainta Maji, Matthew, Rycroft Gap, Yolai Bari. You can be nega, Chini Nebatalu, Gulan Magalunion, Consima, Boduniga, Yibo, the Gabe, Seaweed, who Jimba be now, Tama Jiga, Elu, Trinau de Upiraba. Gulan Magasanya, your mother Majigaro, you can yina Batalu, your mother Tanguzle, appointing it, Nanga, Samian Hama, Tanama Yia, Shinlin, Pioso Nibi, Suyaga, Leshi. Low Nidari Bo Nanga and Miyazuga Lekan Yadelu Piuigo Biovari Bizum Kujo Dinga Timpiamaba.
A Kaminama Leshi Pinida Chinrina Pata B Yibo Siwe Lupu, Pidi Nanganga, Inganima, Kamakata Pu Donsu Bidenau, Boduni Chimbare Lunikongsi Tikabe Siwe doing Sunigajaraba. Padu Sunigajare Sure at Dizzy to Guru Matiya de Bao. A Siwe de Tega, Kula Magasanya Bidin the Maji, Matthew Rycroft Ka.
Well, as I said, I think it's important that all of the parties de-escalate now to reduce tensions and look to the long term, including through Kofi Annan's recommendations.
ဒီကိစ္စတွေနဲ့ပတ်သက်ပြီးလူညွေးကောင်စီဘက်ကတုံ့ပြန်ဆောင်ရွက်နိုင်ဖို့အရေးပေါ်အစည်းအဝေးခေါ်တာဖြစ်တယ်လို့အင်္ဂါနေ့မှာတမ်မန်ကြီးရိုက်ခရော့ဖ်ကပြောခဲ့ပါသေးတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မန်ကြီးဦးဟောက်တို့ဆိုငါတော့လူညွေးကောင်စီမှာဘာတွေဆွေးနွေးကြပြီးဘယ်လိုထွက်လာမယ်ဆိုတာတရားဝင်မှတ်တမ်းတွေမရသေးလို့မသိရသေးဘူးလို့ပြောရေကိုပြောပါတယ်။မြန်မာတမ်ဖွ
မှုချုပ်ပါဝင်ကျွန်တော်တို့ဒီကုလသမဂ္ဂဌာနချုပ်မှာသက်ဆိုင်တဲ့ဌာနတွေကိုလည်းကျွန်တော်တို့အချိန်နဲ့တပြေးညီပေါ့နော်အဖြစ်မှချက်လက်တွေကိုလည်းကျွန်တော်ပြပို့နေတယ်သူတို့ update လုပ်နေနောက်တစ်ခါဒီမှာရှိကြတဲ့လူမျိုးကောင်စီဖွဲ့ဝင်တွေရောတို့ဒီမှာရှိတဲ့ကျွန်တော်တို့အဖွဲ့ဝင်တွေအထူးသဖြင့်ကုလသမဂ္ဂဖွဲ့ဝင်ဒီ OIC ဖွဲ့ဝင်ခင်မင်းရင်းနှီးတဲ့နိုင်ငံတွေရောပေါ့လေကျွန်တော်တို့ねအင်ဂျင်နီယာချင်းနိုင်ငံတွေစိတ်ဝင်စားတဲ့နိုင်ငံတွေနောက်အထူးသဖြင့်ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေစသဖြင့်ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကျွန်တော် update လုပ်ပေးနေပါတယ်ကျွန်တော်ဘက်ကလေအများအား update လုပ်ပေးနေတယ်အဲ့တော့တွေ့တဲ့အခါမှာလည်းပဲဟိုပြောတာရှိသလိုကျွန်တော်အချက်လက်တွေလည်းပဲဟိုပံ့ပိုးပြီးတော့လုပ်နေတဲ့အပိုင်းဖြည့်တွေ့နေတဲ့အပိုင်းတော့ရှိပါတယ
်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်းတော်ဒေသဘက်ကရဲကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းတိုက်ခိုက်သူတွေကိုနှိမ်နှင်းဖို့လူမျိုးရင်းတပ်ဖွဲ့တွေကလှုပ်ဆောင်နေပြီးအခြေအနေကအခုထိမငြိမ်သက်သေးပါဘူး။ဒါကြောင့်လဲရခိုင်ရေးဟာနိုင်ငံတကာသတင်းတွေထဲမှာတကြောပြန်ပေါ်လာပြီးအခြေအနေပေါ်ဆိုရင်လည်းအကြောင်းလဲနိုင်ငံတကာအစိုးရတွေကုလသမဂ္ဂလူ့အဖွဲ့အစည်းတွေကပြောထားကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်9,000ကျော်ရှိနေပြီးသူတို့ကိုလုံခြုံစွာခိုးလုံခဲ့ပေးဖို့ကုလသမဂ္ဂတွင်မှုကျော်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ချထားပါတယ်။ဒုက္ခသည်တွေကိုလူလူလလလက်ခံဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါတယ်။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုအားလုံးကအပြေးဝလေးစားလိုက်နာဖို့လူ့ခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစိန်ကတိုက်တွန်းထားပါတယ်။တန်မတ်ကြီးဦးဟောက်တူဆွမ်းကတော့အစိုးရကလက်ရှိလုပ်နေတာကိုနိုင်ငံအများစုကသဘောပေါက်လက်ခံထားကြတယ်လို့ VOA ကိုပြောပါတယ
်။အမှန်တမ်းပြောရလို့ရှိရင်တော့ကျွန်တော်လုပ်နေတဲ့ဟာတော့နိုင်ငံအများစုကတော့လက်ခံတယ်။သဘောလဲပေါက်တယ်ပေါ့နော်။တဘောလေးပေါက်တယ်လက်ခံတယ်ဆိုတာကကျွန်တော်တို့လုပ်နေတဲ့အခုလမ်းစဉ်ကရှုပ်ထွေးနေနေလှတဲ့အဲဒီတစ်ခိုင်းမစ္စလင်ကိစ္စကိုရေရှည်တီးတက်မဲ့အဖြေရရှိဖို့အတွက်ကျွန်တော်တို့ကလုပ်နေတာဖြစ်တဲ့ခါကျတော့ဒီဟာကိုလည်းပဲကျွန်တော်တို့အခုရခိုင်ဟိုပေါ့ချန်ပီယံကော်မရှင်တစ္စနန်ဒိုကော်မရှင်ရဲ့ကျွန်တော် final report လည်းတင်ပြီးသွားပြီ ကျွန်တော်တို့ကလည်းပြပြသားသားပြောထားတယ်ဒီ report မှာပေးထားတဲ့ recommendation တွေကိုကျွန်တော်တို့အတက်နိုင်ဆုံးအချိန်တူဟိုဆုံးအချိန်ကာလမှာကျွန်တော်တို့ကအကောင့်တွေပေါ်ပြီးတော့ဆောင်ရွက်သွားမယ်အဲကျွန်တော်တို့တာပြောထားတာပေါ့နော်အဲ့တော့ကျွန်တော်တို့ပြောထားတဲ့ဟာကိုတော့အများစုကကျွန်တော်ထင်တယ်ဟိုလက်ခံတဲ့သဘောရှိတယ်ဒါလည်းပဲအကောင်းဆုံးလမ်းစဉ်ဖြစ်တယ်ငင်းငင်းချမ်းချမ်းနဲ့ဒီပြဿနာကိုဖြေရှင်းဖို့ဟာကျွန်တော်တို့အတွက်အကောင်းဆုံးလမ်းစဉ်ဖြစ်တယ်ဆိုတာကိုတော့သူတို့လည်းဟိုလက်ခံကြတယ်လို့ကျွန်တော်အဲ့လိုနားလည်တာပေါ့ပေါ့တယ်လေ
ကြမ်းမတိုက်ခတ်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတေချေပျက်စီးမှုမရှိအောင်အတက်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့အမျိုးသားလူညုံရေးအကြံပေးဦးတောင်းထွန်းကပြီးခဲ့တဲ့ရက်ပိုင်းသတင်းစာရှင်းပွဲမှာပြောသွားပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အစည်းအဝေးကို2005ခုနှစ်ကပထမဆုံးအကြိမ်ခေါ်ယူခဲ့ပြီး2009ခုနှစ်ရွှေဘော်ရောင်ဒေါ်လာရဲ့အပြီးမှာလည်းတစ်ကြိမ်အစည်းအဝေးလုပ်ဖူးပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာအခုနောက်ဆုံးဖြစ်ပေါ်တဲ့တင်းမာမှုတွေနဲ့ပတ်သက်လို့အုပ်စုအလုံးကြားထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့ IOM ရဲ့အကြီးအကဲကမြစ်တာရက်ခံလိုက်ပါတယ်ဒါအပြင်အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြသူတွေကိုကူညီကြဖို့ကိုလည်းသူကမြစ်တာရက်ခံပါတယ်အကြောင်းစုံကိုဒေါ်လလန်တန်ပြောပြမှာပ
ါဩဂုတ်လ25ရက်နေ့ကမောင်တော်ဒီတာမှာမွတ်စလင်အစိုးရအချမ်းဖဲအုပ်စုကမြန်မာလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်12ဦးအပြစ်မဲ့ပြည်သူ14ဦးနဲ့အကြမ်းဖက်သမား89ဦးတို့ပါဝင်ဒုတိယ3ဦးတေဆွန့်ခဲ့တဲ့ဖြစ်ရပြီးနောက်ဆက်တွဲဂရက်ဖြစ်ရွာတွေမိရှုဖြစ်စည်းမှုတွေဖြစ်ပွားခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကအရသာ 18,500 လောက်ထွက်ပြေးခဲ့ကြပြီးထောင်ပေါင်းများစွာတို့ဟာနိုင်ငံခြားနေဆက်မှပိတ်မိနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် IMO အဖွဲ့ကဆိုပါတယ်ခုလိုလုံခြုံရေးစခန်းတွေကိုအကြမ်းဖက်အုပ်စုတွေကညာတွင်ချင်းဝင်တိုက်ခဲ့မှုနဲ့ပတ်သက်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကပြင်းထန်စွာရှုတ်ချခဲ့တယ်လို့ IMO အမှုဆောင်ဒါရိုက်တာဝီလျံစဝင်းကလည်းချုတ်ချကြောင်းဗုဒ္ဓနေ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆက်တွဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်အပြစ်မဲ့တဲ့အရသားတွေကိုကာကွယ်ဆောက်ရှောက်ဖို့သူကတိုက်တွန်းခဲ့ပါတယ်။Leonard Dwyer ကတော့ IOM ညွှန်ကြားရေးမှူးရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်
။ I mean it's a very grim situation over the last weekend.
ဒီမှာနေတဲ့နေသားဖြစ်ပါတယ်။ပြီးခဲ့တဲ့စနေတင်းကုန်နေမှာကိုပဲတရားဝင်နေထိုင်ခွင့်မရှိတဲ့မြန်မာနိုင်ငံတွင်နေထိုင်သူ 18,500 လောက်ဘင်္ဂလားဒေ့ရှ်တဲဝင်လာတာတွေ့ရပါတယ်။အရေးအတွက်မသိရသေးတဲ့ပမာဏတစ်ခုကလည်းနေချားစည်းကိုမဖြတ်နိုင်ပဲဟိုဘက်မှာပြိမ့်မိနေပါတယ်။လူသားချင်းစာနာတော်တော်မှုကူညီအဖွဲ့တွေစိုးရင်ဒါကတော့သူတို့ဝင်ရောက်သွားလာခွင့်မပြုမှာကိုပဲဖြစ်ပါတယ်။ဒါကြောင့် IOM အနေနဲ့မြန်မာနိုင်ငံအတွင်းတာဝန်ရှိသူတွေကိုတိုက်တွန်းချင်တာကကုညီထောက်ပံ့ရေးအဖွဲ့တွေကိုသွားခွင့်ပြုပေးဖို့ဖြစ်ပါတယ်
။ဒါအပြင်ဘင်္ဂလားဒေ့ရှ်နေဆက်ကိုဖျက်ပြေးနေကြတဲ့အရေးအတွက်အတိအကျဟာခံမရခဲ့ပေမဲ့လို့လေအများအပြားကအမျိုးသမီးကလေးတွေနဲ့တက်ကြီးရွယ်အိုတွေဖြစ်တဲ့အတွက်ကြောင့်လည်းဘင်္ဂလားဒေ့ရှ်ဘက်ကလက်ခံဖို့ IOM ညွှန်ကြားရေးမှူးကတိုက်တွန်းခဲ့ပါတယ်။ပြောခွင့်ရပုဂ္ဂိုလ်က
I mean it's hard for us to say what we're interested in is in the fate of very vulnerable people.
ကျွန်တော်တို့ကပြောဟုတ်ခဲ့ပါတယ်။ကျွန်တော်တို့ group site ကအပြစ်မဲ့ပြည်သူတွေရဲ့ခံချင်ပါဘူးပါ။နေဆက်ကိုကြော်လာတဲ့လူတွေရောပြိမိနေတဲ့သူတွေရောကုကုကိုပြိမိနေတယ်လို့ခံစားသူတွေတွေရောတက်တာရစီချင်တာပါ။ဒီလိုလုံနိုင်မှုအတွက်ကျွန်တော်တို့အထောက်အပံ့တွေလိုပါတယ်
။ခုလိုဒုက္ခသည်တွေအရေးကူညီဆောင်ရွက်ဖို့ IMO နေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့မြစ်တာရက်ခံချက်ကြောင့်ဒေသခံအာဏာပိုင်တွေကုလသမဂ္ဂ NGO တွေနဲ့တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီး Cox Bazar ရှိဒုက္ခသည်စခန်းမှာဆန္ဒရိက္ခာရေးနဲ့ဆေးဝါးတွေကိုထောက်ပံ့ဖို့ကြိုးစားလျက်ရှိတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ် Doyle ကရှင်းပြပါတယ
်။ Well, you know, when people flee
တနည်းအားတနည်းအားထွက်ပြေးလာရတဲ့အချိန်မှာသူတို့အားလုံးကစာဝတ်နေရေးတွေလိုအပ်ချက်တွေပြည့်နေပါတခါတလေဆေးဝါးထောက်ပံ့နေလဲလိုပါသေးတယ်။ဒါအသက်နဲ့ခန္ဓာမြင်အောင်လိုအပ်တဲ့အချိန်လိုအပ်ချက်တွေပါဒီလိုအပ်ချက်တွေအားလုံးလုံလောက်မှုမရှိပါဘူး။ဒါကြောင့်ပြိမိနေသူတွေစီရောက်သွားဖို့နဲ့ထွက်ပြေးလာသူတွေကိုကူညီပေးနိုင်မှုဖြစ်နိုင်မလားဆိုတာမျိုးကုန်ထုတ်เสียပါ
။ရခိုင်ပြည်ပခအရေးကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဦးနေကတကပိတ်စီဝေပွဲကျင်းပခဲ့တယ်လို့လက်ရှိတင်းမာမှုအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကလွန်စွာစိုးရိမ်မကင်းဖြစ်လျက်ရှိတဲ့အကြောင်းလဲကျောက်ကွင်းရပုဂ္ဂိုလ်ကပြောပါလေ
Well undoubtedly this is a very large number who've come across and there
တန်ဖျားဖြစ်စရာမရှိတာကထွက်ပြေးလာသူအများကြီးရှိနေပြီးတော့တချို့ကတော်တော်လေးအခြေအနေဆိုးဝါးနေတယ်လို့ဆိုတာပါအဲဒီတော့ဒါကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ IOM ရဲ့ကြားရေးမှူးဝီလျံလက်စီဆွင်းတို့အတွက်ဥပန်းစရာရေးကိစ္စတွေဖြစ်လာပါလေ ကျွန်တော်တို့အားလုံးတရားဝင်နေထိုင်ခွင့်မရှိတဲ့မြန်မာနိုင်ငံတွင်နေထိုင်နေသူတွေရဲ့ကန့်ကျင်မာတဲ့လုံခြုံရေးအခြေအနေတွေကိုစိုးရိမ်ပူပန်နေကြပါတယ
်။ခုနောက်ဆုံးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပြည်ပခါကြောင့်ရခိုင်တိုင်းရင်းသားတွေထွက်ပြေးခိုလုံခဲ့ကြသူတွေအများပြားရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကလည်းထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေအများပြားရှိခဲ့ပါတယ်။ဒါကြောင့် IOM အနေနဲ့နိုင်ငံလုံးရှိဒုက္ခသည်တွေထံကိုလူသားချင်းစာနာမှုအတတ်နိုင်ဆုံးအကူအညီပေးနိုင်ဖို့ကြိုးပမ်းသွားမှာဖြစ်တဲ့ကြောင့် IMO ညွှန်ကြားရေးမှူးကပြောပါတယ်။လက်ရှိအခြေအနေတည်ငြိမ်ရေးတွေလည်းတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အချံပေးကော်မရှင်အဖွဲ့ရဲ့တိုက်တွန်းချက်တွေကိုလည်းမြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်နိုင်ရင်အခြေအနေဟာပိုပြီးတည်ငြိမ်လာမှာဖြစ်တယ်လို့ယုံကြည်တဲ့အကြောင်းလဲ IMO ညွှန်ကြားရေးမှူးကပြောကြားခဲ့ပါတယ်ရှင်။
တော်လနာသံဖြစ်ပါတယ်ရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းပြည်တွင်းအစ္စလမ်ဘာသာရေးအသင်းအဖွဲ့တွေကပြောလိုက်ပါတယ်ဘာသာရေးမုန်တီးမှုတွေပြန့်လာမှာကိုစိုးရိမ်ကြောင်းလည်းပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်နေပါတယ်ဩဂုတ်25ရက်နေ့မနေ့အစောပိုင်းကရခိုင်မြောက်ပိုင်းမောင်တော်ဘူးတီတောင်ရသိတောင်မြို့တွေမှာရှိတဲ့ရဲကင်းစခန်းပေါင်း30ကျော်ကိုလက်နက်ကင်စစ်သွေးကြွတွေကတိုက်ခတ်ခဲ့တာကြောင့်လူညုံရေးတပ်ဖွဲ့ဝင်တွေပါဝင်လာဝကအရာရှိတဦးစုစုပေါင်း12ဦးသေဆုံးခဲ့ပြီးအကြမ်းဖက်သမား89ဦးသေဆုံးက15ဦးဒဏ်ရာရခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းကိုဝင်တိုက်ခဲ့တဲ့ ARSA အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြောင်းအစိုးရကကြေညာထားပါတယ်။ရခိုင်မြောက်ပိုင်းဒေသကအကြမ်းဖက်တိုက်ခိုက်မှုကိုပြင်းထန်စွာရှုတ်ချကြောင်းနဲ့အဲ့ဒီဒေသမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းရာမှာအပြစ်မဲ့ပြည်သူတွေထိခိုက်မှုရှိမှာကိုတော့စိုးရိမ်မိကြောင်းမြန်မာမွတ်စလင်လူငယ်များဘာသာရေးအဖွဲ့ဥက္ကဋ္ဌဦးမြင့်ထွန်းကပြောပါတယ
်ကျွန်တော်အစ္စလာမ်ရဲ့ပြည်ညတ်ချက်ထဲမှာကိုဒီလိုပေါ့နော်အကြမ်းဖက်ဝါဒမရှိပါဘူးနောက်တစ်ခုကရခိုင်ပြည်နယ်အဲ့ဒီကူလက်ရှိလောက်ရပေါ်မှာဒီအကြမ်းဖက်လုပ်တဲ့ပုံကိုယ်တွေကိုကျွန်တော်ကရှုတ်ချတယ်ကန့်လန့်ကန့်ကွက်တယ်ဒီအပြင်ကိုပထမဆုံးဒီအကြမ်းဖက်ပြုခုမှုမှာခံခဲ့ရတဲ့ပုံကိုယ်တွေရဲ့မိသားစုနဲ့အတူကျွန်တော်တို့ကအားနဲ့ကြည့်ခွဲရတယ်ပေါ့နော်တစ်ခါတူထပ်မြဟိုအကြမ်းဖက်တယ်ဆိုတော့နိုင်ငံတော်မှာလူမျိုးရေးတာဝန်ရှိတဲ့လူတွေရယူတော့ဟိုနှိမ်နှင်းရတာပဲလေဒါတဘာဝပဲအဲ့လိုနှိမ်နှင်းတဲ့အချိန်မှာအပြစ်မဲ့တဲ့ပြည်သူတွေကိုဟိုထိခိုက်ဆုံးရှုံးပျက်စီးမှာကိုတော့ဆုံးရင်နေပေါ့နော
် ARSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုသူတို့အနေနဲ့ရှုတ်ချတယ်လို့မြန်မာမွတ်စလင်အမျိုးသားကြီးရအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးကိုကိုလက်ကပြောပါတယ်
အကြမ်းဖက်မှုမှန်များတော့ကျွန်တော်တို့ကလုံးဝတော်တော်ကျဉ်းချံကန့်ကွက်ပါလေ။တကယ်လို့ရှုပ်လဲရှုပ်ချတယ်ကျွန်တော်ကဘယ်လိုအကြမ်းဖက်မှုမှန်ကျွန်တော်တို့ကလက်မခံပါဘူးခင်ဗျ။အကြမ်းဖက်လုပ်ရလုပ်တယ်လို့ဆိုတာလူလူသမားအဖွဲ့ပဲလေ။သူကတော့ဘယ်ဘာသာကိုမှလည်းကိုစားပြုမှလည်းမဟုတ်ဘူး။ဘာသာတရားမရှိလို့လည်းသူကအကြမ်းဖက်လုပ်ရပြီးကိုလုပ်ကြတာပဲလေ။ဒီလိုအပြစ်မဲ့ပြည်သူတွေအသက်ခံရတာဒီလိုအကြမ်းဖက်သမားရဲ့လုပ်ရကြောင့်ဒီလိုကန်စားရတဲ့တော်တော်ကိုစိတ်မကောင်းဖြစ်ပြီးပါလေ။ကျွန်တော်တကူပြောချင်တာတော့လေအကြမ်းဖက်ခံစားနေရတဲ့အဲ့ဒီတောက်မှနေတဲ့ဒေသခံတွေကိုတန်မြရတွေနဲ့တယောက်နဲ့တယောက်တွန်းဖယ်ထားမယ့်အစားပါလိ။ဟိုခိုင်မာတဲ့ယုံကြည်ရသောမိတ်ဆွေတို့ဖြစ်တတ်မှတ်ပြီးတော့ဒီအကြမ်းဖက်သမားတွေကိုခြေမုံးတင်တယ်လို့ကျွန်တော်ထင်ပါတယ်
။ရကန်ပြည်နယ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်မြန်မာနိုင်ငံတွင်အခြားဒေသကမွတ်စလင်တွေပေါ်မုန်းတီးမှုတွေကူးစက်လာမှာကိုစိုးရိမ်မိတယ်လို့ဦးမြင့်ထွန်းကပြောပါတယ်
။အဲ့လိုပြည်ခါဖြစ်မှာတော့စိုးရိမ်မှုတွေရှိတယ်အဲဒီကိစ္စတစ်ခုခုတနေရာမှာဖြစ်ရင်နောက်နေရာကပုံကိုယ်တွေပါဘာသာသူတွေပဲဖြစ်ဖြစ်လူမျိုးတူတွေပဲဖြစ်ဖြစ်ဒီပုံကိုယ်တွေမှာတက်ရောက်မှုဆိုတာဒီတော့မမကြီးမှာဖြစ်တဲ့ကိစ္စကရတာကြရတွေရှိတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံတော်ကလည်းဟိုတိုင်းဝန်ခံရုံးကထုတ်ပြန်ချက်မှလည်းချက်ပါပြီးသားပေါ့နော်ဒီအမုန်းတရားတွေနဲ့ဒီကိစ္စတွေကိုမဆောင်ရွက်ဖို့မဆောင်ရွက်တဲ့လူတွေကိုလည်းခရောက်စာရေးယူမယ်ဆိုတော့ကျွန်တော်အားရလည်းကြီးညာမိပါတယ်ပြီးတဲ့အပြင်ဟိုနိုင်ငံတော်ကလည်းခြားဒေသတွေကူးဆက်မပြတ်ပွားအောင်ဒီလိုဟာမျိုးတွေမှာဖြစ်အောင်ကာကွယ်စောင့်ရှောက်ပေးလိမ့်မယ်လို့ယူဆတယ်
။မကြသေးမီကရခိုင်ပြည်နယ်တွင်ဖြစ်လာတဲ့အကြမ်းဖက်မှုနောက်ပိုင်းလူမှုကွန်ရက်မီဒီယာတွေပေါ်မှာအပြန်အလှန်ဆွဆွဲတိုက်ခတ်ရေးသားမှုတွေရှိလာပါတယ်။ဒီလိုရေးသားမှုတွေကတဆင့်အမုန်းပွားတဲ့ပြည်ပကတွေကူးဆက်လာမှာကိုသတိထားစောင့်ကြည့်ဖို့လိုတယ်လို့ဦးကိုကိုလက်ကသုံးသပ်ပါတယ
်။အဓိကတော့ဆိုရှယ်မီဒီယာတွေမှာသက်တာတွေကိုလူမျိုးရေးဘာသာရေးဖြစ်ပေါ်တဲ့ပြဿနာအချင်းပုံဖော်ပြီးတော့ဒီကျွန်တော်တို့နိုင်ငံသားအချင်းချင်းကိုလွှဲမှားသွားရေးသားပုံဖော်နေကြရတာအကြမ်းဖက်အဖွဲ့အစည်းတွေကိုပိုအားပေးရရောက်ပါတယ်။နားမယောင်မိဖို့ကတော့အဓိကပဲပေါ့။အဲကြောင့်မို့ ကျွန်တော်ဒီမြန်မာနိုင်ငံမှာနေတဲ့လူတွေအားလုံးပတ်သက်လို့ဘာသာမတူလဲဒီကိုမော်တော်ကစိတ်တည်းနဲ့နေလာကြတဲ့လူတွေကြီးပါပဲအဲကြောင့်မို့အချမ်းပတ်သမားတို့အချမ်းပတ်သမားတို့ဆက်ဆံနေဒီကောင်းနေပြီးတော့လူကောင်းနဲ့ဟိုဆက်ဆံမှုတင်ပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ရခိုင်အရေးနဲ့ပတ်သက်လို့ဘာသာရေးနိလန့်အရချင်းကပ်ဖြည့်ရှင်းနိုင်မှုအတွက်ဗုဒ္ဓဘာသာခရစ်ယာန်အစ္စလာမ်နဲ့ဟိန္ဒူဘာသာရေးခေါင်းဆောင်တွေပါဝင်တဲ့အရေးပေါ်အစည်းအဝေးတက်ကိုဩဂုတ်လ31ရက်ဒီကနေ့ရန်ကုန်မြို့မှာကျင်းပဖို့ရှိပါတယ်ခင်ဗျာဗီဒီယိုရဲ့အစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာဗီတိရှလူငယ်နှစ်ဦးဖြစ်တဲ့ဟန်နာဝစ်ထရစ်နဲ့ဒေးဗစ်မေလာအသက်ခံရမှုကြောင့်တည်တံအပြစ်ပေးခံရတဲ့မြန်မာလူငယ်ကိုဇော်လင်းနဲ့ကိုဝေဖြိုးတို့နှစ်ဦးအမှုမှာဗီတိန်အမျိုးသားရာဇဝတ်ပြစ်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့လန်ဒန်မြို့ဗဟိုတရားရုံးကအင်ကာနေ့မှာပြောလိုက်ပါတယ်ဒီအမှုကိုထိုင်းနိုင်ငံကစုံစမ်းရမှာ NCA ကတက်တီအထောက်ထားနဲ့တင်ပြခဲ့တဲ့အတွက်ကြောင့်တည်တံချရမှာအထောက်အကူဖြစ်စေခဲ့တယ်လို့တရားခဏ်ကြီးရဲ့ရှေ့နေကပြောပါတယ် VOA သတင်းတော့မအေးမှာတင်ပြပို့ထားပါပါ
တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာဗီတိန်အမျိုးသားရာဇဝတ်ပြစ်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဒီအမှုမှာဝင်ရောက်ဆက်ဖက်မှုတွေလုပ်ခဲ့တယ်ဆိုပြီးလန်ဒန်မြို့ဗဟိုတရားရုံးကပြောဆိုလိုက်တာပါဒီလိုဥပဒေချိုးဖောက်တာကြောင့်တည်တံပေးခံလိုက်ရတဲ့မြန်မာလူငယ်နှစ်ဦးအတွက်နှိမ့်နာမှုတွေပိုဖြစ်သွားရတယ်လို့လည်းတရားခဏ်ကြီးရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့လိတ်ကျွန်းအထူးစုံစမ်းရေးကော်မတီအဖွဲ့ဝင်ရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ်
ဒီချက်တွေမခိုင်လုံးပဲနဲ့တည်တံချနိုင်တဲ့အမှုမှာအငင်းပွားပွဲရအချက်တွေကိုသူတို့ UK နိုင်ငံရဲ့ NT အဖွဲ့ကနေပြီးတော့စီလူချူတဲ့သဘောကတော့ကုညီခဲ့တဲ့ဆိုတဲ့သဘောမျိုးရတာ။အန်ကေတို့ကတော့ဒီဟာကဒီအမှုကကပါတိမှုဖြစ်နေလေ။ဒီရခွင်မှာဒီတုံးခဲ့တဲ့တယ်လီဖုန်းရဲ့ကုန်နံပါတ်ဆိုပြီးတော့အင်္ဂါနိုင်ငံရဲ့တပ်ဖွဲ့ကပေးတယ်ဆိုပြီးတော့ဒီလူတွေကဒီရခွင်မှာတုံးခဲ့တယ်တကယ်တော့အဲ့ဒီကုန်နံပါတ်ကရဲတပ်ဖွဲ့ UK ရဲတပ်ဖွဲ့ဆက်ကြတာမဟုတ်ဘဲနဲ့တည်ဆုံးတဲ့ DPK ရဲ့မိသားစုညီရှိရနေပြီးကွန်ပျူတာနဲ့ရတဲ့အချက်ဖြစ်တယ်။ဒါပေမဲ့အဲ့ချက်ကိုဖုံးကွယ်ပြီးတော့ UK ရှိရရတယ်ဆိုတည်ဆုံးတဲ့တင်ကန်တင်ခဲ့တယ်။ဒီအချက်ကလည်းတရားရုံးအနေနဲ့ရဲတီလိုပြောတဲ့ဟာကိုယုံကြည်ပြီးတော့တည်ရန်ထိုက်တဲ့အမှုမှာတုံးချခဲ့တယ်။ဒါပြစ်ပေးလို့ရအောင်ပေါင်းလို့စိတ်သွားတာပေါ့
။ဒီတိန်တရားရုံးမှာဒီလိုအချက်နဲ့အထောက်အထားအမှန်တွေဖြစ်ပေါ်လာစေဖို့အတွက်ဒီတိန်ဘက်ကအဖွဲ့အစည်းတွေနဲ့ထိုင်းရှင်းနေများကောင်စီတို့ပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့လည်းရှေ့နေကြီးဦးအောင်မျိုးတန်းကပြောပါဗျ။အဲ
့ဒီတည်တံဆန့်ကြီးအဖွဲ့ကလည်းသူတို့နိုင်ငံရဲ့ဥပဒေအရတခြားနိုင်ငံမှာတည်တံထိုက်တဲ့အမှုတွေမှာအချက်အလက်ပေးဖို့ကူညီခြင်းမပြုလို့ရဘူးဆိုတာသူတို့ဆက်မှတ်ထားတဲ့ဥပဒေချပြီးတာ။ဒါပေမဲ့အဲ့ဒီဟာကိုဖောက်ဖျက်ပြီးတော့မှဒီလိုအချက်လက်တွေပို့တာလွဲမှားတယ်ဆိုပြီးတော့ဖက်ကွက်ခဲ့ရင်လည်းအဲ့တော့ဒီမှာပါဝင်ဆောင်ရွက်တဲ့ထိုင်းရှင်းနေများကောင်စီတို့အခုလိုနိုင်ငံနိုင်ငံမှာကူညီဆောင်ရွက်ပေးတဲ့လူတွေကနေပြီးတော့လိုက်ထင်းတဲ့ဒီအချက်လက်တွေကပေါ်လာတာပါ။ဒီကံဆန့်ကျင်တဲ့အဖွဲ့အစည်းကရှေ့နေတွေကလည်းတရားခွင်မှာဒီကြောင်းကိုတင်ပြခြင်းရနဲ့ဒီအဖြေကအခုထွက်လာတဲ့အဖြေဖြစ်တယ်ဆိုပြီးတော့ဒီဝိုင်းဝဲဆောင်ရွက်ကြတာပေါ့
ဒီအမှုမှာကွဲလွဲချက်အချက်လက်တွေတွေ့ရှိနေတာကြောင့်ဝေဖန်ခံရတဲ့အမှုဖြစ်တယ်လို့ထိုင်းနိုင်ငံမှုကင်းဆိုင်ရာကျွမ်းကျင်သူဒေါက်တာပွန်ထက်ကလည်းတရားခဏ်တွေကိုဖမ်းဆီးခြင်းမှာဥပဒေနဲ့အညီ DNA ကိုစနစ်တကျစစ်ဆေးတာမျိုးကိုမတွေ့ရှိခဲ့ကြောင်းသူ့အနေနဲ့ထပ်မံစစ်ဆေးတဲ့အခါမှာတော့တပြတ်မှုမှာတုံးခဲ့တဲ့ပေါက်တူးမှာ DNA 3မျိုးတွေ့ခဲ့ပေမဲ့တရားခံဖြစ်တည်တံပေးခံရတဲ့လူငယ်နှစ်ဦးရဲ့ DNA တွေမတွေ့ခဲ့ရဘူးလို့ဆိုထားပါဗျ။မြန်မာလူငယ်နှစ်ဦးရဲ့အတောက်ဆုံးယူကံကိုတော့ဩဂုတ်လ21ရက်နေ့မှာကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားဆဲဖြစ်ပါတယ်။မြန်မာရွှေပြောင်းလို့သမားခန့်မှန်းခြေ4000လောက်လုလုကန်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ။2014စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေအချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွန်နှမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်
။မအေးမှဖြစ်ပါတယ်ခင်ဗျာ။ Britain NCA Agency ရဲ့အခုလိုဥပဒေချိုးဖောက်ရာရောက်တဲ့သတင်းပေးမှုကြောင့်တရားခဏ်ကြီးရဲ့တရားရုံးကုန်ကြစိတ်ထက်ဝက်ကို NCA အနေနဲ့ကြာခံဖို့ကိုလည်း Britain တရားရုံးကညွှန်ကြားထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသုံးယုံကြည်ရာကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စံသာတင်ဆက်လေးရှိတဲ့မြန်မာအရေးသုံးသပ်ချက်မှာတော
့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်ပါကစ္စတန်မှာတင်းနှံ6လတက်တဲ့အကြံဖက်တင်းနှံဆော်ဒီနဲ့မကော
င်ရခိုင်အရေးနဲ့ပတ်သက်ပြီးဆွေးနွေးထားတာတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာကစူးစီးတင်ဆက်ထားတာ
ပါဗုဒ္ဓဘာသာအခြေပြုအမျိုးသားရေးဝါဒမြန်မာအစိုးရကိုစိန်ခေါ်ခြင်းဆွဲကောင်းစဉ်နဲ့ Nikkei Asian Review မှာ Melin McKee နဲ့ Richard Hose တို့ရေးသားထားတာကိုဦးစွာတင်ပြလိုပါတယ်2015ဒေါန်ဆန်းစုကြည်ရဲ့ NLD ရွေးကောက်ပွဲနိုင်တော့မြန်မာဗုဒ္ဓဘာသာအမျိုးသားရေးဝါဒီဟာအပြော့သွားပြီလို့ထင်ခဲ့ရပေမဲ့မြန်မာဘာသာဟာပြန်လည်အကောင့်လာပါတယ်။2016အောက်တိုဘာမှာနေကြာဆောင်စခန်းတချို့ကိုရိုဟင်ဂျာစစ်သွေးကြွတွေတိုက်ခိုက်မှုဟာမြန်မာဘာသာရဲ့အမျိုးသားရေးတရားတွေကိုပုံမထွက်ပေါ်လာစေပြီးရန်ကုန်မြို့နေရာတချို့မှာဘာသာရေးတင်းမာမှုတွေဖြစ်ခဲ့ပါတယ်။မကြသေးမီကရခိုင်မှဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာလည်းဗုဒ္ဓဘာသာအုပ်စုရဲ့ရန်ဆောင်မှုကိုပုံမနှိုးဆွပေးသလိုဖြစ်ပါတယ်။ဘုရားဘာသာအစိုင်းအဝန်းကမဘာသာနဲ့စုတို့ရဲ့အမျိုးသားရေးအယူအဆကိုလက်ခံကြပေမဲ့အကျွင်းမဲ့တော့မဟုတ်ပါဘူးမဘာသာရဲ့အမြင်နဲ့လူရတချို့ကိုလက်မခံသူတွေလည်းရှိပါတယ်ဒါပေမဲ့မြန်မာဖုန်ကြီးတွေစုတို့နဲ့မဆိုင်တဲ့နိုင်ငံရေးကိစ္စမှာပါဝင်လာရတာဟာဖုန်ကြီးတွေရဲ့အပြစ်မဟုတ်ပဲအစိုးရရဲ့ပြက်ကွက်မှုကြောင့်ဖြစ်တယ်လို့လည်းလူအများကမြင်ကြပါတယ်လက်ရှိမြန်မာနိုင်ငံမှာဘုရားဘာသာရဲ့နေရာမှန်တဲ့နိုင်ငံရေးကောင်းဆောင်မှုအခန့်ကဏ္ဍအငင်းပွားမှုဟာတော်တော်နဲ့ဆုံးခန်းတိုင်စရာမရှိပါဘူးဒါကိုနိုင်ငံရေးအမျိုးသားရေးစုဆောင်ကကြည့်ုံလောက်နဲ့မပြည့်စုံပါဘူးကိုကျင့်တရားဘာသာအယူဝါဒဆိုင်ရာစုဆောင်တွေကလည်းကြည့်ဖို့လိုအပ်ပါတယ်အမုန်းစကားတွေအမျိုးသားရေးလှုံ့ဆော်မှုတွေနဲ့ဆက်ဆက်ပြီးတင်မာမှုတွေအကြမ်းဖက်မှုတွေဖြစ်လာနိုင်တဲ့ကိစ္စဟာတိုင်းပြည်အတွက်အလွန်အန္တရာယ်ကြီးပါတယ်ဒါတွေကိုထိထိရောက်ရောက်တုံ့ပြန်နိုင်ဖို့အတွက်အခြေအနေကိုမှန်မှန်ကန်ကန်နားလည်သုံးသပ်ဖို့လိုအပ်ပါတယ်အစိုးရအနေနဲ့အမုန်းစကားနဲ့အကြမ်းဖက်လှုံ့ဆော်မှုကိုအရေးယူရမှာဖြစ်ပေမဲ့ဘုရားဘာသာအခြေပြုအမျိုးသားရေးဝါဒနဲ့မဘာသာလိုအဖွဲ့အစည်းကိုထိတိုက်ရင်ဆိုင်ပြီးဥပဒေရေးအရအရေးယူဖို့ကတော့မဖြစ်နိုင်ပါဘူး။သူတို့ဘက်ကတော့ပူအသသွားနိုင်ပါတယ်။အခြေခံအကြောင်းတရားတွေကသာကင်တွယ်ရမှာဖြစ်ပါတယ်။ခက်တော့ပူခက်ပါလိမ့်မယ်။ဒါတွေဟာအခြေခံအဖြစ်မြန်မာနိုင်ငံရဲ့လူမှုရေးနိုင်ငံရေးလျင်းမြန်စွာပြောင်းလဲလာမှုပေါ်ဖုန်ကြီးကြောင့်ကိုအမိပြုနေတဲ့အဆိုင်ဝန်နဲ့လူအဖွဲ့အစည်းတစ်ခုလုံးကစိတ်ပြတ်တာအလိုမကျတာတွေနဲ့ဆက်ဆက်နေပါတယ်။အပြောင်းလဲတွေဟာဗုဒ္ဓဘာသာရဲ့ရိုးရာအစဉ်လာရေးပါမှုကိုချင်းချောက်လာတယ်ဆိုပြီးဆိုရင်းစရာဖြစ်လာပါတယ်။တထက်ကျပြန်တဲ့ပြဿနာကတုတ်တက်မှုကိုမခံစားရတဲ့အလုံးလမဲ့လူငယ်တွေအတွက် NLD နဲ့တကွာလူသံဝန်တစ်ခုလုံးကဥတီချက်ထွက်ပေါက်ဖန်တီးမပေးနိုင်ခြင်းဖြစ်ပါတယ်။ NLD ဟာအစိုးရဖြစ်လာပြီးတချိန်ကအာဏာရှင်စနစ်ဖိနှိပ်ချုပ်ချယ်မှုကိုဆန့်ကျင်တိုက်ပွဲဝင်ပြီးခဲ့ကြတဲ့လူငယ်တွေရဲ့စွမ်းအားကိုထိန်းချုပ်ဥတီပေးနိုင်စွမ်းမရှိသေးပါဘူး။ဒီနေရာမှာအမျိုးသားရေးဝါဒီကအစာထိုးဝင်ရောက်လာပါတယ်ပြည်သူတရားလုံးကလည်းပြုပြင်ပြောင်းလဲရေးကသိသာတဲ့အကျိုးသက်ရောက်မှုတွေကိုခံစားရရှိနိုင်အောင်လှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့យေတာထားပါတယ်ခင်ဗျာဆက်လက်ပြီးထိုင်းဝန်ကြီးချုပ်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်တို့ရိုဟင်ဂျာပြည်နာဆွေးနွေးဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာမှာយေတာထားတာကိုမူရင်းအသုံးနှုန်းတိုင်းတင်ပြလိုပါတယ်မြန်မာကာကွယ်ရေးဦးစီးချုပ်ဟာထိုင်းဝန်ကြီးချုပ်ပရယုတ်ချင်အိုချာနဲ့ရောဒုတိယဝန်ကြီးချုပ်ပရဝစ်ဝန်ဆူအနင်းကဖီဂျာစီတွေ့ဆုံပြီးနှစ်နိုင်ငံအကျိုးရကိစ္စကိုဆွေးနွေးခဲ့ပါတယ်မြန်မာဘက်ကခေါ်ဆီခြင်းတဲ့အတိုင်းဒုတိယဝန်ကြီးချုပ်ပရဝစ်ကဘင်္ဂလီလို့ခေါ်တဲ့ရိုဟင်ဂျာအခြေအနေနဲ့ပတ်သက်ပြီးအခုခါမှာထိန်းချုပ်ထားနိုင်ပြီဖြစ်တယ်ထိုင်းနိုင်ငံနဲ့ပတ်သက်စရာမရှိတော့ဘူးထိုင်းကိုသူတို့လှေစိပြေးလာစရာအကြောင်းမရှိတော့ဘူးလို့ပရဝစ်ကဆိုပါတယ်ဝန်ကြီးချုပ်ပရယုတ်ကတော့ထိုင်းဘက်ကဒုက္ခသည်တွေလာခဲ့ရင်လိုအပ်တဲ့စာနာမှုအထောက်အပံ့ကိုထောက်ပံ့မှာဖြစ်ပေမဲ့အခြေအနေပုံမှန်ဖြစ်သွားရင်ပြန်ပို့မယ်လို့ဆိုပါတယ်မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်ကိုဖြည့်ဆင်းဖို့အချိန်ယူရမှာဖြစ်ကြောင်းသူတို့ပြည်တွင်းရေးကိုမိမိတို့ဝင်ဆွဲမှာမဟုတ်ကြောင်းမြန်မာအာဏာပိုင်တွေဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလူလာအပ်ပြီးတယ်နားလည်ကြောင်းလဲဒုတိယဝန်ချုပ်ပြောကြားခဲ့တဲ့စသဖြင့်ရေးသားထားပါခင်ဗျာ
ဒ
တခါဒီမြောက်ပိုင်းမှာဖြစ်နေတဲ့ဂျမ်ဖက်ဘရစ်ဘီကာရီနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ဘရစ်ဘီကာနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေအပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်ဓာတ်ရိုက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိများလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြေပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က2323822999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook မှာဒီ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပြေပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့တော်ရရှင်တွေကိုကြည့်ကြပါရခင
်ဗျာ။စနေည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ American EDN သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချမှာဖြစ်ပါတယ
်။ဒီကနေ့နဲ့ကျင်းပြမယ် EDN အသုံးက
All bets are off.
ဖြစ်ပါတယ်။ဆလုံးပေါင်းက E L L all ကအလုံး B E T S bets ကလောင်းကြီးတွေ E R E R ကဖြစ်တာ O F F off ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘဲကလောင်းကြီးအလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီအသုံးဆင်းသက်လာတာကတော့လောင်းကစားရာကဖြစ်ပါတယ်ဘောလုံးပဲဖြစ်ဖြစ်မင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်းကြီးကိုဒိုင်ကလက်ခံရမှာအချောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မယောနိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်အဓိပ္ပာယ်ကိုအသုံးပြုတာဖြစ်ပါတယ်။ idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ You lied to me about your financial situation. So all bets are off between you and me.
ခင်ဗျားကခင်ဗျားငွေကြီးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်။ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပ်ပေးရပါတယ်။
You lied to me about your financial situation, so all bets are off between you and me.
ရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးဝင်တော့ဘူးထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
All bets are off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒီကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ကြရပြီးမှအခုတော့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြဿနာဟာလူမှုအတိုင်းအဝိုင်းနှစ်ရက်ကြာပြည်ပကအဆင့်ကနေနင်းမြေကျူးကျော်သိမ့်ပတ်ရေးအဆင့်ကိုရောက်ရှိလာခဲ့ပြီဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ကြီးကသုံးသပ်လိုက်ပါတယ်။ဒီပြဿနာကိုအကြမ်းဖက်မှုတစ်ခုအဖြစ်ကင်တွယ်အရေးယူဖို့လက်ရှိအစိုးရကနှောင့်နှေးခဲ့တယ်လို့လည်းဆိုပါတယ်။ဒီပြဿနာနဲ့ပတ်သက်လို့ VOA မြန်မာပိုင်းရန်ကုန်ရုံးခွဲအေဒီတာဒေါခင်မျိုးသက်ကဥခင်ကြီးကိုတွေ့ဆုံမိမြန်ထားတာကိုနားဆင်နိုင်ပါတယ
်ပရမောဆုံးပေါ့နော်အခုမြန်မာနိုင်ငံမှာလက်တလောတခိုင်ဒီနေမှာပြဿနာတွေဖြစ်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့ဥခင်ရဲ့ဟိုရေဘူးရအမြင်လေးပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါဒီရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့
ရခိုင်ပြဿနာကတော့ဟိုစိုးရိမ်ပွေရာအခြေအနေရှိတယ်လို့ဒီလိုဆိုတာပေါ့နော်ဒီရခိုင်ပြဿနာဖြစ်ခဲ့တာဟိုတမိုင်းဆင်ဆက်ဖြစ်ခဲ့တဲ့ကိစ္စပေါ့အနည်းဆုံးပြောရင်အရင်ဆိုးရလက်ထက်တမရိုင်းဥဒ္ဒေစိန်တက်တဲ့တုန်းက2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျဟု
တ်
ဟိုမေနဲ့ဂျော်မှာတခါဖြစ်တယ်အောက်တိုဘာမှာတခါဖြစ်တယ်အဲ့ဒီတုန်းကဖြစ်တဲ့ဖြစ်စဉ်ကဒီဒေတာထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေတာကန်တိုင်းရင်းသားတခိုင်တိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တဲ့အခုဒီနေ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ဖြစ်တဲ့ပြဿနာကြောင့်ဒီလိုလူမျိုးစုကြီးရန်ဖြစ်တဲ့ပြဿနာမဟုတ်ဘူးဟု
တ်
သူကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စကံမိတိုက်ပွဲနေပြည်တော်တိုက်ပွဲနေမျိုးတစ်ခုကိုသိမ့်ပိုက်ပြီးရွေးချင်တဲ့ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာ
chicken hide the blue shoe tweet, then need it. So, did it chat and a play type of shame on you to your jammy to Tabia?
Okay, a cool now, Jow, Yaman leg and runner. A cool Yakima tip one with a gentleman at the Biobana. The Leshi is so I kind of woman at the Bio, taken from a Palumian bottle, and Leshi is so I look and saw any woman.
Do a chain eye people, Lura Bono. Good map here. The Natasha Japoni out of Lakuenima. The Nejazan, Yeskan Tanajo Bawi, Yeskan Naku, Pau Tongu. Tongu died at Kajaro. Died like Chen, General Tao, Totajiba. Died there was Aga to Tanayazi Machida, Sakan Tongu. The chain there, the behind there, was says a kind of joy, no. A chain night, loon night, you know. Morning attack looked at the watch it. Now Sogwararu. No, General Sadway Nanonio, Pamura, that this is in the Senate, that man who looked at Ham Hobu. Sibin Yanapa, the judging and looked at Halo, Tilo Dodat. Not Chagale, the Yawin took Yanjitia, not idea where you are. Arreso, Chicane, a Kwamu Bujahit, and Quakete, that Dakae. And you a poet will talk with you, Ruinian National Security Committees, when Nangay Polish, she didn't play Pombido, didn't town Sakone. ကျွန်တော်တင်တဲ့ဩဂလ22ရက်နေ့မှာထင်ပါတယ်အာရကန်ရိုဟင်ဂျာစာဗေးရှင်းအာမီဆိုတာအာမီတစ်ခုဖွဲ့လိုက်တယ်ဒါကကျွန်တော်နိုင်ငံမှာရှိခဲ့တဲ့အဖွဲ့အစည်းမျိုးမဟုတ်ဘူးတော့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်ပါကစ္စတန်မှာတင်းနှန်း6လတက်တဲ့အချမ်းဖက်တင်းနှန်းဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတယ်လို့ဖြစ်တယ်အချမ်းဖက် ော့တွေ့သေးလဲဆိုတော့ဟိုအကျံဖက်တမတူရဲ့ဖွင့်ရဝန်ခံချက်ဆိုတာလေးကျွန်တော်ဖတ်လိုက်ရတယ်အဲ့သူကဒီအရှိလက်ပိုင်းမှာရှိတဲ့အကျံဖက်ဖွဲ့စည်းရအဖွဲ့ဝင်တယောက်ဖြစ်တယ်ကိုဘက်မှာကတော့ဒီအရှိလက်ပိုင်းဒေသမှာ ISIS ကနေလို့ထိုင်လို့မရတော့ဘူးရုရှားတို့အမေရိကန်တို့ကတိုက်တော့သူတို့ဖွဲ့ပြိုကွဲနေတယ်ရှစ်တောင်အရှောက်ကိုခြေကုပ်အစ်စ်ယူတယ်ဆိုတော့ဒီဖိလစ်ပိုင်တောင်ပိုင
်း
ကျွန်းဒေသကိုရောကြတယ်အဲ့တော့ဗမာပြူလည်းသူတို့ကဖြစ်တယ်ဆိုတော့ဒါဒီဆက်ဆက်လိုက်တဲ့ခါကျတော့ terrorist ဖြစ်တယ်အကျံဖက်ဖြစ်တယ်ဒါလို့ချက်ချင်းကျွန်တော်တို့ကအကျံဖက်ဥပဒေရတယ်တီဆဲဥပဒေဖြစ်နေတယ
်
2014ခုနှစ်ဇူလိုင်လ4ရက်နေ့ကပြန်တော့အဲ့ဒါနဲ့အရေးယူပေးပါလို့ပြောတာကိုးလာကြသွားတယ်ခင်ဗျာနောက်ကြတယ်အဲ့တော့တုံ့ပြန်ချက်တရားနေတယ်လို့ကျွန်တော်တို့ဒီလိုမြင်တယ
်
နောက်ဒုတိယဘလို့သုံးသပ်တယ်လဲဆိုတဲ့ခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြားကြားနာနာသိဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးသပ်ပါတယ
်
နောက်တတိယချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုမို့ကိုလူမျိုးဟိုမို့ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံတင်တယ်ဆိုဒီလိုလက်မခံခဲ့လို့ဒါတွေကနောက်ကျတော့ကျွန်တော်ကမှဆူဆူမှုတွေဖြစ်တယ်ဟု
တ်ကဲ့
အဓိကတော့ဒီသုံးချက်ပါခင်ဗျာ
သုံးချက်ဟုတ်ကဲ့ဒီဟာဆိုရင်ပေါ့နော်အတိုက်ခံပါတီအနေနဲ့မြင်တာပေါ့နော်လက်ရှိပါတီရဲ့လုပ်ငန်းဆောင်ရွက်နေပေါ့ဟ
ုတ်ကဲ့
ဟိုအချိုးမကျဘူးလို့မြင်တယ်ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုထောက်ပြရင်တော့အများကြီးပေါ့ဒီသုံးချက်ကျွန်တော်အဓိကထောက်ပြ
အဓိကပေါ့နော်
ဟုတ်ကဲ့ပါဗျာ
ဟုတ်ကဲ့ကျွန်မနောက်ကျောင်းကျန်ပြီးတော့မေးရမယ်ဆိုရင်အခုလိုမျိုးပြဿနာတွေစဖြစ်လာတယ်ဟုတ်1982ခုနှစ်ဒီနိုင်ငံတက်ရှုံးမြောင်ရေးတိုက်ပွဲဟိုလောက်ရတယ်ပြီးတော့ဒီမြန်မာနိုင်ငံထဲကိုစိတ်ဝင်လာတယ်ပေါ့နော်နိုင်ငံထဲဝင်လာတယ
်
ဝင်လာတဲ့အခါမှာနော်အဲ့တုန်းကဆိုလို့ရှိရင်အော်ငါးသိန်းဝင်ကြံရှိရပါတော့ half million လို့ပြောပါတယ်။အဲ့လိုမျိုးဝင်လာတဲ့အချိန်လေးကိုပြန်ပြီးတော့မပို့နိုင်ခဲ့ဘူး။နောက်ကြတော့ငကားမင်းစစ်စင်ရနေတယ်လည်းပြီးတော့လည်းငကားမင်းစစ်စင်ရတဲ့အတူတူဟိုလူကဒီဘင်္ဂလားဒေ့ရှ်ဘက်ကိုဖြတ်ပြေးတယ်။ဖြတ်ပြေးပြီးတော့နောက်တစ်ခါအဲ့ဒီဥစ္စာတွေကလည်းနောက်3လလောက်ကြာတဲ့အခါမှာ
ခ
င်းတာဆင်းလာပြန်တယ်ပြန်ပြီးလက်ခံရတယ်။ဆိုတော့ကျွန်မဆိုလိုချင်တာကြီးလိုက်လို့ရှင်နော်အရင်အစိုးရစစ်အစိုးရလို့ဟိုတက္ကသိုလ်လုံးကနိုင်ငံတကာကတတ်မှတ်ထားပါတယ်ဟ
ုတ်ကဲ့ပါ
ဒီစစ်အစိုးရလူခွင့်ချုပ်ပေါက်တယ်နော်အဲ့လိုမျိုးတွေမှာဆိုတော့အဲ့ဒီမျိုးအခြေအနေမျိုးမှာဒီဘောနော်ဒီလိုမျိုးနိုင်ငံတဲကိုတခြားတစ်ဖက်နိုင်ငံလူတွေဆင့်ဝင်လာတာတည်ရမယ်ဘာမကလွယ်နိုင်ရဲ့ပေါ့နော်ဆိုတော့အခုကအစိုးရကဒီမိုကရေစီဟိုအစိုးရပေါ့နော်ဒေါ်ဆန်းစုကြည်ဆိုတဲ့နိုင်ငံကတည်းကဒီလိုအခြေအနေမျိုးမှာပေါ့နော်ဒီလူတွေကိုပြန်ထုတ်ဖို့အတွက်ဘာလို့ကြောက်များအခက်အခဲတွေဖြစ်နေလဲလို့ဥပ္ပိနေနေတဲ့သုံးသပ်ပါတယ်အ
ဲ့တော့နည်းနည်းလေးဒါလေးကတော့ဟိုကြည်ကြည်ပြားပြောမှရမှာပေါ့နော
်ဟုတ်ကဲ့
ဒီပြဿနာတွေလွတ်တော်မှလည်းကျွန်တော်ကြားပါတယ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အခါမှာဒီပြဿနာအရင်အစိုးရဆက်ဆက်ကရှိခဲ့တဲ့ကြွေးကိုလက်ခံခဲ့ရတယ်အရင်အစိုးရဆက်ဆက်ကဘာမှမလုပ်ဘူးဆိုတဲ့ဟာမျိုးနဲ့ခက်ဆက်ဆက်ပြောတာပေါ့နော
်
အဲ့တော့ဒီနေရာမှာကျွန်တော်ကဟိုနည်းနည်းလေးပြောချင်တာနံပါတ်1ကဒီလိုလူတွေအများပြားသိဝင်လာခြင်းအကြောင်းရဲ့နံပါတ်1အချက်ကကျွန်တော်သူများကြုံဖြစ်ခဲ့လို့ကျွန်တော်အချုပ်ကြအားနာဆိုးရှုံးလို့ပဲဟိုဝန်ထမ်းတွေအချင်းပြက်လို့တော့ဘာလို့ညာလို့ဆိုတာကပေးဖွဲတဲ့အကြောင်းညာတယ်နော်။ဘာကြောင့်လဲဆိုတော့ တမိုင်းကိုပြန်ကြည့်လို့ရှိရင်လေ1924မှာအင်္ဂလိပ်မှာပထမဆုံးပဲဖြစ်တဲ့ကျွန်တော်ရခိုင်ကျသွားတယ်ဒါသိပြီးသားပါရန်ကုန်စာလုံးနဲ့စစ်ပြေကြီးနေရခိုင်ကျတဲ့တရင်လိုက်ကျတယ်အဲ့တော့ဒီဘက်မှာရှိတဲ့လေယာဉ်လုပ်ငန်းတွေအတွက်ကိုလိုနီဘရစ်ရှာဆိုရကလုပ်သားတွေခေါ်သွင်းတယ
်
သွင်းလာမှဒီ British India Stream Navigation Company ဘာလို့ဖွဲ့ပြီးသွားသွင်းတော့အတိတ်ကများများဆဆဝင်လာတာကျွန်တော်ကြုံဖြစ်ခဲ့ရတယ်ချုပ်ချာအနာဆုံးရှုံးလို့
အဲ့ဒါဟိုအရင်ဖြစ်တာခရစ်စတာချက်ကျမပြောတာနောက်ပိုင်း82ခုနဲ့ပေါ့နော်ဒီမှာဆက်ဆိုးအုပ်ချုပ်နေပြီးလွတ်လပ်ရခဲ့တာလည်းကြာပြီပေါ့နော်ဒီလိုအချိန်နဲ့မှာစိတ်ဝင်လာတဲ့ကြံစည်
အဲ့တော့ဘုမကာကွယ်ဘူးလားပေါ့
ကာကွယ်ဖို့အတွက်ဟိုပြက်ကွက်
ဟုတ်ပါရှင်ပါနော
်အဲ့တော့ကတော့ထားပါတော့အဲ့တော့ဆက်ဆိုးကဲ
နည်းနည်းလေးထားထားကြလိုက်ပေါ့အဲ့တော့
အခုကြံစည်ဖြစ်နေတာဒီလူတွေဝင်လာတာဒီကြံစည်ရဲ့အဓိကောဆိုတော့ဘာကြောင့်များမကကွယ်နိုင်ရလဲအဲ့ဘာလို့လဲဆိုတော့အဲ့နောက်ပိုင်းမှာလည်းပေါ့နော်ဦးခင်ရင်နေနဲ့ဝင်ကြီးနေနဲ့ပဲဒီကျွန်တော်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးရခိုင်ပြည်နယ်မှာကိုရဲစီမံဆောင်ရွက်ခဲ့တာလည်းရှိပါတယ
်
ဆိုတော့ဒီအချိန်မျိုးမှာဘာကြောင့်များမကကွယ်နိုင်ရတာပါလဲ
ဆိုတော့ခုနနံပါတ်1ကတော့တကယ်ကိုလူကြီးပေါက်ကွက်မှုလို့များနေတယ်နော်ကျွန်တော်တို့အင်အား3000လောက်တည်ပြီးတော့4000လောက်လူကြီးနေပါများနေတဲ့နိုင်ငံနဲ့နည်းနည်းချင်းဆက်နေရတာကွာအကြောင်းတစ်ချက်ပေါ့ဘလို့ပြည့်သူကစိတ်မမှုတွေလုံးပါလေဒါတက်ပေါ့ရှီလျားတဲ့နေဆက်ကိုကျွန်တော်တို့ကားတဲ့ခါမှာဒနာစွမ်းအားလို့လူညွှင်းစွမ်းအားလို့အပြည့်ဝလုံးပါလေဒါလည်းကျွန်တော်တို့ဖွံ့ဖြိုးတဲ့နိုင်ငံတွေတော့ပြည့်ပြည့်စုံစုံထိနိုင်သိနိုင်မယ်လို့ပြောလို့မရပါဘူးဟိုကျွန်တော်တို့နဘာတာနာယကအစိုးရတက်တယ်ဒီလိုဖြစ်ခဲ့ဘူးလို့ပေါ့နော်ဘလို့ကားခဲ့လဲဆိုတော့အဲ့ဒီအနောက်ဘက်နယ်မြေကိုအဆင့်၄ဆင့်နဲ့ကားခဲ့တာရှိတယ်ဒါကျွန်တော်တို့ကျွန်တော်ပြောပြတာတက်ကလူတိုင်းကားတာပေါ့အဲ့ဒါတော့ဘာလဲဆိုတော့ဒီနေရာမှာလက်တဲ့နေရာတွေမှာအခြားနိုင်ငံသားတွေဝင်လာမှဆိုရွာတွေတည်ပေးတာနတ်တလာရော24ရက်တည်ပေးခဲ့တာဒါတည်းဒုတိယတိုင်းကလုံလူရေးတိုင်းပေါ့အဲ့ဒါကကျွန်တော်နတ်ဆကလို့ခေါ်တဲ့ဟိုအဖွဲ့အစည်းသိပါတယ်နော်ဟိုတကယ်ရဲကတ်စတာရဲ့လာဘကရဲ့ပေါင်းတဲ့အဖွဲ့တောက်အောင်လျှောက်ဒီနတ်ပြတစ်လျှောက်နေမြေ8ခု25ခုကာကြရရှိတယ်တတိယကာကွေးတိုင်းညတော့တိုင်ရင်သုံးရမယ်ရှိတယ်အခုစစ်စစ်ကုန်းဌာနချုပ်သုံးခုဆိုတိုင်ရင်ပေါင်းအများကြီးပေါ့ဒါကာကြရရှိတယ်စတုတ္ထကသဘောဝတိုင်းလူလူတိုင်းအဲ68မိုင်ကိုကျွန်တော်တို့ကားခဲ့တာအခု42မိုင်လောက်တူတယ်အဲ့လိုကားခဲ့တာရှိတယ်နောက်တစ်ဖက်ကလည်းဒီလိုပဲ1980မြန်မာနိုင်ငံသားဥပဒေလိုဆောင်ပြီးတော့စီစစ်ခဲ့တာလည်းရှိတယ်ဆိုတော့ဝင်တာတက်အထဲမှာရှိတဲ့ပေါက်ဖွားလို့ကပုံများတယ်အထဲမှာရှိတဲ့လူပေါက်ဖွားလို့ကပုံများတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံသားစီစစ်ရေးနဲ့စစ်တဲ့လုပ်ငန်းတွေကလုံတော်လေးပဲဒီကအဟာတာတာဖြစ်တယ်ရက်နေတယ်ဆိုတော့သူတို့ထွက်ပေါက်ပေးဖို့နည်းနည်းခက်နေတာဒီလူတွေကနိုင်ငံသားအဖြစ်ရသွားတယ်ဆိုရင်တော့နေရာတွေပြန့်တော့လာရှိတယ်အခုနိုင်ငံသားအဖြစ်အစမကန်တဲ့အတွက်ကြောင့်တို့တို့ကသိဆက်လို့လို့မရဘူးဖြစ်နေ
။ဆက်ဆက်ဥက္ကင်ပြောရဆိုရင်ထပ်ပေါက်ပြီးဖို့ ਆ ခင်လဲဆိုဘယ်လိုထပ်ပေါက်မျိုးတွေများပြီးဖို့အတွက
်နိုင်ငံသားအဖြစ်သူစစ်စစ်ခံတယ်။သူတတ်မှတ်တဲ့ criteria ပြီးတယ်နိုင်ငံသားဖြစ်တယ်ဆိုရင်တော့နိုင်ငံသားတက်ပြီး right ရှိတာပေါ့နော
်။ဟုတ်ကဲ့။
freedom of movement နေရှိတယ်
။အ
စသဖြင့်အဲသူဟိုရေဒီယာမျက်နှာအခြားနိုင်ငံတွေသွားတဲ့ခါလဲဒီနိုင်ငံသားစစ်စစ်ပြမှာဟိုကလက်ခံပါပေါ့။ဒီလို chance တွေဆုံးတယ်တော့ပြတယ်။အဲ့တော့ဒီမှာလာပြီးအိုင်လို့ဖြစ်နေတယ်
ဟုတ်ကဲ့ကျွန်မအဲ့အချက်သေးလေးပြောပြပ
ေးကောင်းပါပြီခင်ဗျအဲ့တော့ तू ကအတိတ်ကတော့အချက်တစ်ချက်ရှိတာပေါ့ဟု
တ
်ကဲ့တိကဒီနိုင်ငံသားစီစီလုပ်ငန်းဟာအခြားအဆောက်အဦတို့ဘာလို့ညာလို့လို့ပတ်စံချီတိုင်းလုပ်လို့ရတဲ့ခါမဟုတ်ဘူးဟု
တ်
ကဲ့ပါ step by step လုပ်ရတယ်ခင်ဗျဒီဘင်္ဂလီတယောက်ကနိုင်ငံသားစီစီလုပ်ချင်နေဆိုရင်မြို့နယ်အစီအစဉ်တွေစပြီး तू စစ်ခံရတယ်ဥပဒေကျွန်တော်10မြို့နယ်တိုင်းစစ်တက်ကမလဲသူတို့ဘင်္ဂလီကိုစလဲပါတယ်ရခိုင်ကိုစလဲပါတယ်အဲ့ဒါကသူတို့သက်ဆိုင်အဖွဲ့အစည်းကစိတ်ကြိုက်ရွေးပေးတယ်လို့ကျန်နေရတော့အဆောက်အဦတွေပါတော့အဲ့ဒီကနေပြီးတော့ pass ဖြစ်တော့မှကျွန်တော်တိုင်းကိုတင်တယ်တိုင်းမှလည်းဒီလိုဖွဲ့နေစစ်တယ်ပြီးလို့ရှိရင်ကျွန်တော်ကဘ ഹു တင်ရတယ်ဘ ഹു မှာ၅ဦးဖွဲ့ပေါ့လာဘကဝင်ကြီးကဥထပါနိုင်ငံရေးဝင်ကြီးပြည်ရေးဝင်ကြီးကာကွယ်ရေးဝင်ကြီ
း
ဒီလိုပါပါတယ်အဲ့တော့နိုင်ငံတကာအမြင်ကာကွယ်ရေးအမြင်ဥပဒေကြောင့်အမြင်ဒီလိုအမြင်တွေပေါင်းဖွဲ့လာပါအဲ့ဒီဖွဲ့ကဆုံးဖြတ်ပါတယ်ပြီးအဲ့ဒီဖွဲ့ကဟို cabinet meeting ကိုတင်ရပါတယ်အဲ့
တော့
တလတစ်ခါသူကဆုံးဖြတ်တယ
်
ပြန်ချပြီးတဲ့အခါမှာမကျင်တဲ့လူကထပ်ပြီးတော့သူကအယူခံဝင်ရတယ်ဟု
တ်ကဲ
့အဲ့တော့အယူခံဝင်တဲ့ခါကျရင်တော့သူကကျွန်တော်ပုံမှန် concept တွေကအစိုးရဖွဲ့ရဲ့အဆုံးဖြတ်တာအတီးပေါ့ process ကနည်းနည်းကြာ
ဟုတ်က
ဲ့ပါပြန်ဆင်းလာဒီလူတွေကစံသစ္စာကျင်းဆိုးရတယ် process ရမယ်ဖြစ်တယ်ငင်
တာဖြစ်ခင်ရ
မြမအရေးသုံးတဲ့ချက်ကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်အားကဏအလှည့်ရောက်လာပါပြီအခုတစ်ပတ်မှာတော့ Fulbright ပညာသင်စုရပြီးအမေရိကန်မှာမဟာဘွဲ့တင်ယူနေတဲ့ Matt Cherry နိုင်ရဲ့ယုံကြည်အားတွေကိုနားဆင်ရပါမယ်ခင်ဗျာ
အနေနဲ့ဒီနေ့ဟိုပြောပြခြင်းနဲ့အကြောင်းအရာကတော့ဟိုဒီကျွန်မအနေနဲ့ဝေမျှခြင်းတာကတော့ဒီကကျွန်မတို့နိုင်ငံမှာရှိနေတဲ့မောင်နှမတွေပေါ့နော်အကုန်လုံးဒီပညာရေးအတွက်ကြိုးစားနေတဲ့သူတွေအားလုံးကို ကျမရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ကျမတိုက်တွန်းအားပေးချင်ပါတယ်။ကျမရဲ့အနေအထားအရဒီပါမန်ဆင်းရဲတဲ့မိသားစုဘဝနဲ့နှိမ့်ခွာလာတဲ့အမျိုးသမီးတယောက်အနေနဲ့ဒီလိုနိုင်ငံမှာပညာသင်ဆုရဖို့ဒီပညာသင်ကြားဖို့ဆိုတာအရင်ကဟိုအလန်းဝေးกว่าခဲ့တယ်ပေါ့။ဒါမဲ့လည်းကျမအတတ်နိုင်ဆုံးကြိုးစားခဲ့တယ်။အချိန်နှီးအကြောင်းကြောင့်ရကျမ10တန်းဖြည့်ပြီးတာနဲ့စက်ရုံမှာဝင်လို့ရတယ်။ဟိုကျမအနေနဲ့ကဒါဒီလိုမျိုးဖြစ်လာမယ်လို့လည်းမမျှော်လင့်ထားဘူး။ဒါမဲ့ကျမမှာတော့အိမ်မက်တစ်ခုရှိရပေါ့နော်။ဆိုတော့ကျမအဲ့စက်ရုံမှာလုပ်နေရတဲ့အချိန်ကျမနဲ့ရွယ်တူတန်းတူအမျိုးသမီးတွေအများကြီးရှိတယ်။ထောင်ကျော်ရှိတယ်။ကျမတို့မနက်မိုးလည်းကနေညအထိအလုပ်လုပ်နေရတယ်။ဒါပေမဲ့ကျမကကျမယုံကြည်ချက်ကျမဘွဲဟိုတော့ကျမရအောင်ယူမယ်။အဲ့တော့ဒီစက်ရုံမှာကျမလုပ်နေရပေမဲ့လည်းကျမအနေနဲ့ဟိုဒီဘက်တစ်ဖက်မှာလည်းကျမအင်္ဂလိပ်စာကိုစပြီးတော့လေ့လာတယ်ပေါ့နော်။ဘာလို့ဆိုတော့ဒီအင်္ဂလိပ်စာကျမရဲ့ထွက်ပေါက်တစ်ခုလို့ကျမယုံကြည်တယ်။ဆိုတော့ဒီကနေပြီးတော့မှကျမကိုဒီစက်ရုံကနေအဝေးတင်တက္ကသိုလ်ခွင့်တက်ဖို့ခွင့်မပေးတဲ့အခါကျတော့ကျမထွက်တယ်။ထွက်ပြီးတဲ့အခါကျလို့ရှိရင်ကျမဒီအချိန်မှအလုပ်တွေလုပ်တယ်၊ကလေးတွေစတင်တယ်အိတ်ချုပ်တာတွေလုပ်တယ်ပြီးရင်ကျမဒီဘုံကြီးကျောင်းနေမှာပညာဒါနတွေမှာကျမလိုက်တက်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးနဲ့တဖြည်းဖြည်းကျမကဒီနေ့အနေထားထိရောက်အောင်ကျမစူးစမ်းခဲ့တယ်ပေါ့ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အနေထားကြည့်မယ်ဆိုလို့ရှိရင်ကျမတို့ပညာရေးရောအဖက်ဖက်ကကျမတို့ကနေကြနေရပေါ့နော်ဒီခါလေးကြလို့ရှိရင်လူငယ်တွေနဲ့အထူးသဖြင့်အမျိုးသမီးတွေအနေနဲ့ဒီဆင်းရဲတဲ့မိသားစုကဒီအမျိုးသမီးလူငယ်တွေဆိုလို့ရှိရင်ဟိုပို့ပြီးတော့ဟိုထပ်ပေါက်ပိတ်တဲ့သဘောမျိုးတွေရှိတတ်တယ်အချိန်ကြီးရအနေထားရဘဝကလမ်းဆုံးတော့မယ်ဒီကနေပဲဒီမှာပဲတတလုံးလုံးနေရတော့မယ်ဆိုတဲ့အနေထားမျိုးတွေတုံ့ပြန်ရတဲ့အခါမှာဒီမှာလူမျိုးပဲဟိုစိတ်တက်မလျှော့ပါနဲ့ပေါ့နော်ဒီပညာရေးကိုလည်းအနေထားခုနလိုကိုဘလူမျိုးနဲ့တင်စားနိုင်မယ်လေကိုကျွမ်းကျင်တဲ့ဟာပါရှိလေကိုစိတ်ဝင်စားတဲ့ဟာပါရှိလေအနေထားအဟောက်ကိုတွေးနေပါတွေးနေပါပေါ့နော်ဒီကိုရဲ့ခုနလိုဒီအဝင်းချင်းတပီလေးထဲမှာပဲကိုကရှိနေနေတယ်စာမလဲညများဖတ်ပါပြီးပါရီဖြစ်ပြနေရဟာဒီရဲ့ဟာကိုလည်းအများတန်းကြည့်နေပါပြီးလို့ရှိရင်ကိုရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီရနေတဆင်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတော့ကိုရဲ့ networking တွေကိုလည်းတက်နိုင်တလို့ချိတ်ဆက်ပါပေါ့နော်ဆိုတော့ဒါကကျွန်တော်တို့အတွက်ဟိုကိုကိုတိုင်းစူးစမ်းရတယ်ဘာဖြစ်ဆိုတော့စနစ်ကအဲ့လောက်ကြီးမကောင်းတဲ့အချိန်မှာကျွန်တော်တို့ပါဒီထက်နှစ်ဆသုံးဆပို့ပြီးတော့စူးစမ်းရတဲ့အနေအထားရှိတယ်ပေါ့နော်ဆိုတော့အားလုံးကိုကျမကဟိုကျမရဲ့အတွေ့အကြုံကနေပြောပြချင်တာကတော့ဟိုလက်မလျှော့ပါနဲ့ဟိုကျမတို့ခုနလိုမျိုးဒီဘွဲ့တွေဒီ scholarship တွေဆိုတာခုနကဟိုချမ်းသာတဲ့အတိုင်းအဝိုင်းတွေပဲရတဲ့ဟာမျိုးမဟုတ်ပါဘူးတကယ်ကိုစူးစမ်းတယ်ဆိုလို့ရှိရင်တကယ်ပဲကိုကဟိုခံယူချက်အပြည့်နဲ့ဒီဇိုင်းမမှန်လုပ်တယ်ဆိုလို့ရှိရင်ရနိုင်တဲ့အခွင့်အရေးရှိပါတယ်ကျမအနေနဲ့ကျမလိုပဲမနိုင်ငံကအမျိုးသမီးလူငယ်တွေကိုလည်းအများကြီးတူတက်စေချင်ပါတယ်အထူးသဖြင့်ဒီလက်တန်းစားနဲ့ခုနကဆင်းရဲတဲ့အတိုင်းဝိုင်းမှာရှင်သန်နေရတဲ့အမျိုးသမီးလူငယ်တွေကိုကျမအားပေးချင်တယ်မဖြစ်နိုင်ဘူးဆိုတာမရှိပါဘူးဒါပေမဲ့ကျမတို့အတွက်ခက်ခဲတယ်ဆိုပေမဲ့ကျမတို့ဒီဇိုင်းမမတ်နဲ့ဇွဲရှိရှိနဲ့ကြိုးစားမယ်ဆိုလို့ရှိရင်ရနိုင်ပါတယ်လို့ကျမအနေနဲ့အားပေးပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အမေရိကန်မှာငင်းငင်းကြီးနဲ့ပြည်ပကအသွင်ကူးပြောင်းရေးဘာသာရပ်အတွက်မဟာဘွဲ့တင်ယူနေတဲ့မတ်ချယ်ရီနိုင်ရဲ့အမြင်တွေကိုနားဆင်ကြရတာပါ။မမိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။ VOA ကဆက်ပြီးတော့အသံလွှင့်နေပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အကြမ်းဖက်သမားတို့ရဲ့အီရတ်နိုင်ငံမှာဖန်တီးထားတဲ့အစ္စလာမစ်နိုင်ငံတော်အနေနဲ့ရေနံနဲ့ရှေးဟောင်းပစ္စည်းတွေကိုမှောင်ခိုရောင်းဝယ်ပြီးဥပဒေနဲ့စန့်ကျင်တဲ့ငွေကြေးရရှိနေတာကိုဟန်တာဖို့အမေရိကန်ပြည်ထောင်စုကတနိပ်ထန်ချထားပါတယ်။ဒီမှန်းချက်အောင်မြင်ဖို့ IS တွေအကျိုးစီးပွားအတွက်ပြုလုပ်နေတဲ့အကြောင်းဝယ်ဒါမှမဟုတ်ရေနံနဲ့ရှေးဟောင်းပစ္စည်းကူတန်ရောင်းဝယ်မှုတို့ကိုထိထိရောက်ရောက်ဟန်တာနိုင်မဲ့သတင်းအချက်အလက်ပေးနိုင်သူကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့စုငွေဒေါ်လာ5,000ချီမြှင့်ဖို့ကြေညာထားပါတယ်။ ဥပဒေမဲ့ရေနံလုပ်ငန်းနဲ့ဖျက်ဆီးလူယူထားတဲ့ရှေးဟောင်းအငွေနှစ်တွေကိုမှောင်ခိုရောင်းချတဲ့လုပ်ငန်းက IS2 ဟာအမေရိကန်ဒေါ်လာတန်ပေါင်းများစွာရရှိနေပြီးအပြစ်မဲ့ပြည်သူတွေကိုရက်ဆက်နှိပ်ကွပ်ရေးလုပ်ငန်းတွေကိုပြုလုပ်နေနိုင်တာဖြစ်ပါတယ်IS2 ရဲ့ဒီဥပဒေမဲ့ဝင်ငွေရရှိရေးလုပ်ငန်းကိုဟန်တာနိုင်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစုငွေကြေညာတာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။မြေသူမဆို IS2 ရဲ့ရေနံနဲ့ရှေးဟောင်းပစ္စည်းမှောက်ခိုလုပ်ငန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးပို့လိုတဲ့ဆိုရင် website လိပ်စာ www.rewardforjustice.net သို့မဟုတ် email လိပ်စာ info@rewardsforjustice.net သို့မဟုတ်စာတိုက်လိပ်စာ reward for Justice Washington DC 239-32-33 USA တို့ကိုဆက်သွယ်နိုင်ပါတယ်။အမေရိကမြောက်ပိုင်းကလူတွေဆက်သွယ်မယ်ဆိုရင်ဖုန်းနံပါတ် 1-833-800-3920ကိုဆက်သွယ်နိုင်ပါတယ်။တရင်အချက်လက်အားလုံးမပေါက်ကြားစေရအောင်လဲလျှို့ဝှက်ပေးထားမှာဖြစ်ပါတယ်။Reward for Justice ဆိုတဲ့တရားမျှတမှုအတွက်စုကြည့်မြင့်တဲ့အစီအစဉ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတန်တမန်ရေးရာလုံခြုံမှုအဖွဲ့ကအစီအစဉ်ဆောင်ရွက်တာပါဒီအစီအစဉ်စတင်ထူထောင်ခဲ့တဲ့1984ခုနှစ်ကတည်းကအကြမ်းဖက်သမားတွေကိုဖမ်းဆီးထောင်ချနိုင်လောက်အောင်ဒါမှမဟုတ်ကမ္ဘာတဝန်းအကြမ်းဖက်လုပ်ငန်းတွေကိုဟန့်တားနိုင်လောက်အောင်ထိရောက်တဲ့သတင်းအချက်အလက်ပေးပို့နိုင်ခဲ့သူပေါင်း80ကျော်ကိုအမေရိကန်ဒေါ်လာ125သန်းကျော်ချိမြှင့်ခဲ့ပြီးဖြစ်ပါတယ်။ဒီအစီအစဉ်တွေနဲ့ပတ်သက်လို့ twitter.com/rewardsforjustice ဆိုတဲ့ Twitter စာမျက်နှာမှာလည်းလာရောက်လေ့လာနိုင်ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဝါကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး BOA ရဲ့အာဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ BOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနားဆင်လို့တဲ့တိတ်တချင်းတွေကိုအီးမေးလ်ကနေတဆင့်ဆက်သွယ်မယ်ဆိုရင်တော့ BOA အီးမေးလ်လိပ်စာက burmese@boanews.com ဖြစ်ပါတယ်စာတိုက်ကနေတဆင့်စာရေးသားဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တတအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25ရူကနေဖမ်းယူနိုင်ပါမှာခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါပ
ါမြောက်ကိုရီးယားကပယ်ထိန်တုံးကြီးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေ82ပြီးလုပ်နေတဲ့ပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကာဝေးဝန်ကြီးတို့ရဲ့ဗိုလ်ဒူးဟူးနေ့ကပြောဆိုချက်တွေဟာကွဲလွဲနေပါတယ်နော်ကိုရီးယားရေကိုင်းတွဲဖြစ်ရှင်းတဲ့နေရာမှာအမေရိကန်အတွက်တန်တမာရေးနီလန်းကုံဆုံးသွားတယ်ဆိုတာမရှိဘူးလို့ကာဝေးဝန်ကြီးဂျင်မက်ဒစ်ကအလေးနဲ့ပြောပါတယ်။စကားပြောတာကအဖြေမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအဲလိုပြောတာပါ။မြန်မာနိုင်ငံရေကိုင်းပြည်နယ်ဘက်ကလက်ရှိတင်းမာနေတဲ့အခြေအနေကိုရောကြောင်လို့ပြီးကိုဗီယန်နန်ကော်မရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲပေါ်တာအပါအဝင်ရေရှည်အဖြေရှာတဲ့နယ်လို့ကုလသမဂ္ဂဆိုင်ရာပြည်ပြည်နိုင်ငံသံမကြီးမက်သျူးရိုက်ကရော့ဖ်ကပြောပါတယ်။ဘော်ဒူနေကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာရခိုင်ပြည်နယ်ကခြေနေနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီအရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပပြီးတဲ့နောက်ပြည်ထောင်သမ္မတကြီးကသတင်းထုတ်တွေကိုအဲ့လိုပြောတာပါသူတို့အခေါ်အဖြစ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်မြန်မာဘက်ကမုန်းထုတ်နေတဲ့ကိစ္စရဆိုင်ရေးဖိအားပေးဖို့အမေရိကန်ပြည်ထောင်စုကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတိုက်တွန်းလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်အစတိုက်တောင်ပိုင်းနဲ့အလဲပိုင်းကြီးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဝေါ့စ်နဲ့တွေ့ဆုံတဲ့အချိန်ဝန်ကြီးချုပ်ဟာစီနာကအဲ့လိုတိုက်တွန်းသွားတာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကိုစက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိသုံးဝင်ကြခီးစဉ်နဲ့လာရောက်ဖို့ရှိပါတယ်။ဒီဥနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့အထိတက်ပြီးတဲ့နောက်မြန်မာနိုင်ငံကိုခီးစက်မှာပါ။မြန်မာနိုင်ငံကပဲမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းအိန္ဒိယဝန်ကြီးချုပ်မြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းအကြီးချုပ်ကိုကိုကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကဦးစံမိုးဝေဖြစ်ပြီးအသံထွင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအန္တရာယ်ကင်းပြီးကိုရောစိတ်ပါချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.